Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်နော်ဇန်နဝါရီလ23ရက်တနင်္ဂနွေနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25နဲ့30မိနစ်တို့အပြင်လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝိုင်းလိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်အထက်မှာတော့အာဆီယံဘုံ၅ချက်စစ်ကောင်စီလမ်းပြမြေပုံနဲ့မပတ်သက်တဲ့ဘူးလို့အင်ဒိုနီးရှားသမ္မတကပြောကြားလိုက်တာအီရန်တော်လှန်ရေးအစောင့်တပ်ကမြန်မာစစ်ကောင်စီကိုလက်နက်တွေပို့ပေးနေသလားလို့အရှာတိုင်းသတင်းဌာနကြီးကမေးခွန်းထုတ်လိုက်တာယူကရိန်းမှာရုရှားလိုလာတဲ့အစိုးရနဲ့အစားထိုးဖို့ရုရှားကလုပ်နေတဲ့အကြောင်းဗြိတိန်အစိုးရကဆွတ်ဆွတ်ပြောကြားလိုက်တာစတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့စကိုင်းတိုင်းကနီမျိုးနယ်အတွင်းကကြေးရွာတစ်ခုကိုစစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်လို့နေအိမ်တချို့မိလောင်ခဲ့ပါတယ်။
ဒီကဝင်လာပြီးတော့အိမ်လေးကိုပြွာလုံးပုံစံပြအောင်သူမီးရှို့သွားတာကြွက်တိကြွက်ကြပေါ့ခုနဲ့တဲ့အိမ်ဒီနဲ့အိမ်အဲ့လိုလေးတွေရှို့သွားတယ်ကြ။နောက်နာက
စစ်ကောင်စီတပ်တွေဝင်ရောက်မီးရှို့တဲ့အသေးစိတ်အခြေအနေကိုနောက်ပိုင်းမှာနားဆင်ကြရပါမယ်။အဲ့ဒါနဲ့တစ်ဆက်တည်းဗြိတိန်ကမောင်းတူမဲ့ကားအကြောင်းနဲ့ဟောင်ကောင်သားတွေနိုင်ငံရချရွှေ့ပြောင်းနေထိုင်မှုစ조사နေကြတဲ့အခြေအနေစတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။နောက်ပိုင်းပတ်စင်ကဏ္ဍတွေမှာတော့ကဘာမြန်မာသတင်းမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများကန္တာသတင်းတွေကသုတအစီအစဉ်နဲ့ထူးခြားစံပြသတင်းအစီအစဉ်တွေကိုနှာစင်ကြပါမယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့တင်းနှင်းကလေးညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
။မြန်မာအရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုကောင်းထည်ဖော်တဲ့အခါမှာစစ်ကောင်စီရဲ့လမ်းပြမြေပုံ၅ချက်နဲ့သွားပြီးမချိတ်ဆက်သင့်ဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောလိုက်ပါတယ်မြန်မာနိုင်ငံပေါ်ချိတ်ကပ်မှုဟာသဘောတူညီထားပြီးမူတွေအထူးသဖြင့်ဘုံသဘောတူညီချက်၅ရပ်အပေါ်မှာအခြေခံပြီးချိတ်ကပ်တဲ့လို့လည်းသူကဆိုပါတယ်အားလုံးပါဝင်တဲ့တိုင်းငံလုံးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲတရဖြစ်လာအောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကိုပါဝင်ပတ်သက်သူတွေအဖွဲ့တွေနဲ့တွေ့ဆုံခွင့်ရအောင်စီစဉ်ပေးဖို့လဲစစ်ကောင်စီကိုအင်ဒိုနီးရှားသမ္မတကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံရဲ့တောက်ဆိုချက်အရစက်တင်ဘာလ21ရက်နေ့ကဝန်ကြီးချုပ်ဟွန်ဆန်နဲ့ဖုန်းကတဆင့်ပြောဆိုခဲ့ရမှာအင်ဒိုနီးရှားသမ္မတကအခုလိုပြောခဲ့တာဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာပြည်ခီးစဉ်ဟာတိုးတက်မှုအဆင့်တဆင့်ဖြစ်တယ်လို့ခီးစဉ်အပြီးသတင်းစာရှင်းလင်းပွဲမှာကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆော့ကွန်ကပြောပါတယ်ခွာခြားဆက်ဆံတာမရှိဘဲလူသားချင်းစာနာထောက်ထားမှုအကူအညီတွေဖြန့်ဝေနေရေးအတွက်ညီနိုင်တိုင်းပြည်ရဲ့အစည်းအဝေးတည်းကျင်းပဖို့အဆိုပြုချက်ကိုလည်းသူတော်တော်တူတယ်လို့အင်ဒိုနီးရှားသမ္မတကမစ္စတာဟွန်ဆန်ကိုပြောခဲ့ပါတယ်မြမကြီးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်တွေဖော်ရမှာတိသားထင်ရှားတဲ့တိုးတက်မှုတွေမရသေးသမျှအာဆီယံအစည်းအဝေးတွေမှာမြမစစ်ကောင်စီရဲ့နိုင်ငံရေးအဆင့်ပုံကူကိုမဖိတ်ဖို့အင်ဒိုနီးရှားနိုင်ငံကရပ်တည်ပါတယ်အီရန်ဒေါ်လာရေးအစောင့်တပ် IRGC ကမြန်မာစစ်ကောင်စီကိုလက်နက်တွေပို့ပေးနေသလားလို့ Asia Times သတင်းဌာနကမေးခွန်းထုတ်လိုက်ပါတယ်။ဇန်နဝါရီလ23ရက်နေ့ကအီရန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိခဲ့တယ်လို့အရှေ့တောင်အာရှအခြေစိုက်တန်တမာနွေရဲ့သတင်းကိုကိုးကားပြီး Asia Times ကပြောတာပါ။အီရန်ကုန်တင်လေကြောင်းလိုင်း Qassam Fars Air လေဟာအီရန်ရဲ့ဒုတိယအကြီးဆုံးမြို့ Mashhad ကနေထွက်ခွာလာပြီးမြန်မာနိုင်ငံကိုကြာတာပရိနိကရောက်ရှိခဲ့တယ်လို့လေယူနေအသွားအလာကိုလိုက်ကြည့်နေတဲ့ Flight Radar 24ရဲ့အင်တာနက်အချက်လက်တွေကိုကိုးကားပြီး Asia Times ကပြောပါတယ်။နောက်တစ်ချက်မှာမြန်မာနိုင်ငံကအဲဒီလေယာဉ်ကပြန်လည်ထွက်ခွာသွားပြီးအီရန်ကိုပြန်သွားခဲ့တယ်လို့အချက်လက်တွေကပြသနေပါတယ်။ EB-FAA မှတ်ပုံတင်အမှတ်ရှိတဲ့လေယာဉ်ဖြစ်ဖွယ်ရှိတယ်လို့လည်းသတင်းကဆိုပါတယ်။အာနာသိမ့်ပြီးကလေးကဆိုရင်ဒါဟာဒုတိယတာမမဟုတ်တတိယအကြိမ်လာခဲ့တာဖြစ်တယ်လို့တန်တမာအတိုင်းဝင်းကပြောကြပါတယ်။အဒီလိုလာရောက်တာကြောင့်စစ်တပ်ချင်းဆက်ဆံရေးရှိပြီးလက်နက်တွေရှို့ဝယ်ရောင်းဝယ်ရေးဖြစ်နေတယ်ဆိုတဲ့မှတ်စပ်ချက်တွေပေါ်ပေါက်လာတာဖြစ်တယ်လို့ Asia Times ကပြောပါတယ်။မြန်မာစစ်တပ်ဟာလက်နက်ရရှိရေးအတွက်ရုရှားတရုတ်နဲ့အိန္ဒိယတို့ကိုအားထားနေခဲ့ရတာဖြစ်ပြီးအီရန်နဲ့စစ်ရေးအဆက်ဆံရှိခဲ့တယ်လို့တော့အရင်ကမသိခဲ့ကြပါဘူး။ Iranga kula tamaga go pay sia shi de ngwe American dollar 18 tan go Tang Korea ga pay lai par de. Tang Korea ga America ye tabor tu nyi che yashi ke ha tu bi. Aku lo the wet lai de atwe kula tamaga ma Iran me pay kwe ya sign tha ke da go pye le me pay nai ngwe yashi la ma phit par de. American ne Iran no ha twae wai do ni a phin. Iran ye nuclear kaisa rwe go swin nwe ni ja de aku lo chei ma. Iran nga ngwe go thai wen ngwe chu lai da ha. Piobiamu a la la go piata nile lu tung tat duriga pioja vade. Uratamkaye brengin ya, nanganta nanga han anisada yamung with tewibu piakwa kaye, truly nilangama, maybe quin social mare. Iran bo peso ye utara jao, we maloi piao nine bay, Iran ya maybe quin a quin yego, manit janway lagrega, social quay booby, and nezong we go tena manit jolama, jam maybe quin yagaraba. Tamra tramga. Iran bo peso ye yugaya ma, Tangoria bawe nangangama shida, Iran ye ngwe rwego lwepiangwe meya pietwa gebale. Iran ye yena yang shi ngwe ma, shi nede, kone bilian ha, Tangoria banwe ma shi lebi, eri ngwe rwe tokwen pibo Iran ga Tangoria go, longere nedwe ma, PRB gebale. Ukraine soa niyago Russia lulare soya ne satobo Russia ga lomni jang, Biden suya ga sani ni ga su suwe piyo cha lai ba le. Yi Ukraine lu do amma. Yehani Murayev ha. Pye nai mwe shi de suya gong zang diya pye de lu le Biden suya ga piyo ba le. Tuwa Russia lu la de pati ngen. Na shi ye gong zang ma. Lolo ze lu do ma lo amma ni ya ya mta ba wu. Russia tau lai ne set dwe shi de su de cha Ukraine nai ngay ita maru ye na meru gu le. Biden nai ngay wu ni ta da ga piyo lai ba le. Ukraine ma. Russia ga tu lo la de asuya go tin nyin ne so da ba jao yong ji ni de so da go do pi dei suya ga ma byo ba mu thaw lai ye tare a paw a che kan pi akhu lo byo de lo be pi dei suya ga so ba de ukraine go phyo pit bo twe russia lou nei da ri ye atai sa ne asuya sin sa bon go di tadin ga pya ni ba de lo pi dei nai ngan ja ye win ji thana win ji list trust ga byo ba de russia a ni ne tan da ban ye chin kat bon lan chang go lai tin ma de Ukraine go see ye ya wen yao tai ka ya ha mahabyo ya chi ma la de amat ya phit bi pe sa ya la chi ma lai me lo le bi dai nai ngan jai wen ni ga pyo ba le a cha ta tin ti ya ma do Estonia Latvia ne Lithuania Baltic thong nai ngan ha Ukraine ye chou cha ana pai sai mu a paw le sa chang ne tan chak ka ka ne le yin phit dong ji rue go Ukraine go pu bi me lo pu twae chin nya che thauk pyan lai ba de
အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းတိုမီတာ19kHz 15.5ဒုညလိုင်းတိုမီတာ25kHz 88.8ဒုညလိုင်းတိုမီတာ30နှင့်kHz 93.9ရိုးဖြင့်စနေတနင်္ဂနွေမှာတိုင်းလမ်မီတာ120kHz 15ခွန်အားကနေပြောထုတ်လွှင့်ပေးနေပါတယ်ရှင် ဗီအိုအေမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ယူကရိန်းနဲ့အင်ဂျင်ရုရှားနိုင်ငံသားတင်မာမှုတွေတိုးနေချိန်မှာပဲယူကရိန်းကိုအမေရိကန်လို့လေယာဉ်ပစ်လက်နက်တွေနဲ့တင့်ကားဖြတ်မစ္စိုင်းလက်နက်တွေပို့ပေးဖို့ဘော်လ်ကန်ဒေသနိုင်ငံတွေဖြစ်တဲ့အက်စတိုးနီးယား၊လာတီဗာနဲ့လစ်သွေးနီးယားနိုင်ငံတွေကိုခွင့်ပြုလိုက်ကြောင်းအမေရိကန်နိုင်ငံခ ူကရိန်းနိုင်ငံစစ်လက်နက်အင်အားပုံမခိုင်မာစေရင်နဲ့ရုရှားကျူးကျော်လာရင်ခုခံနိုင်ရေးကာကွယ်ရေးပစ္စည်းတွေပို့ပေးဖို့ခွင့်ပြုကြောင်းဝန်ကြီးပလင်ကင်ကတွစ်တာမှာရေးသားခဲ့တာပါ။ယူကရိန်းနိုင်ငံဘက်ကတောက်လျှောက်ရပ်တည်လာတဲ့ NATO အဖွဲ့ဝင်နိုင်ငံတွေကိုလည်းဝန်ကြီးပလင်ကကျေးဇူးတင်ကြောင်းပြောဆိုခဲ့ပါရယ်။ယူကရိန်းနိုင်ငံနယ်စပ်နားမှာရုရှားတပ်ဖွဲ့တွေတပ်ဆွဲထားတဲ့ကိစ္စဝန်ကြီးပလင်ကင်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးစာဂေးလက်ဗရတိုတောက်ကြနေမှာဆွေးနွေးခဲ့ကြပေမဲ့တိသားတဲ့သူတယ်မှုမရခဲ့ပါဘူး။အဲ့ဒီဆွေးနွေးပွဲအပြီးနောက်တည့်မှာပဲယူကရိန်းကိုလက်နက်ပေးပို့ဖို့ဝန်ကြီးပလင်ကခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။အာဖရိကတိုက်အနောက်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုကစစ်ကန်အတော်များများမှာတနင်္ဂနွေနေ့အစောပိုင်းကတနပ်ပစ်ခတ်မှုတွေပေါပောက်ခဲ့တယ်လို့အစိုးရဘက်ကပြောဝင်မဲ့စစ်သက်ကအာဏာသိမ်းယူလိုက်ပြီးဆိုတာကိုတော့ငြင်းဆန်ပါတယ်။မြို့တော်ဝါကာတူကဆန်ဂိုလီလာမီဇာနာစခန်းမှာလက်နက်ကြီးပစ်ခတ်မှုတွေပေါပောက်ခဲ့တာပါ။အဲ့ဒီစခန်းမှာအထွေထွေစစ်ပဲဝန်ထမ်းတွေတပ်ဆွဲထားသလို2015ခုနှစ်စစ်အာဏာသိမ်းမှုကြိုးပမ်းမှုမှာပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုပါထိန်းသိမ်းထားတဲ့အခြေအနေလည်းရှိပါတယ်။မနေ့9နိုင်လောက်မှာပစ်ခတ်မှုတွေစတင်ခဲ့တာလို့ Reuters သတင်းတရမှာရေးသားထားပါတယ်။ အခင်ဖြစ်ရစကန်ဟာဝါဂါဒူဂူလေးစိတ်နာမှာရှိတာဖြစ်ပြီးစစ်သားတွေကမိုးပေါ်ထောင်ပြီးတော့တနတ်တွေပြစ်ဖောက်ကြတာကိုလည်းသတင်းထောက်ကတွေ့မြင်ခဲ့ပါတယ်။ဒါအပြင်မြို့တော်ဝါဂါဒူဂူမြောက်ဖက်ကီလိုမီတာ100အကွာလောက်မှာရှိတဲ့ကာယာစစ်ကန်မှာလည်းတနတ်တန်တွေကြားရတယ်လို့မျက်မြင်တွေ့သူတယောက်ကပြောပါတယ်။စစ်ကန်တချို့မှာတနတ်ပြစ်ဖောက်မှုတွေရှိတယ်ဆိုတာကိုဘာကီနာဖာဆိုအစိုးရကဝန်ခံပြောကြားပေးမယ်လို့လူမှုကွန်ရက်တွေမှာပြန်နေတယ်လို့မျိုးစစ်တပ်ကအာဏာသိမ်းလိုက်ပြီးဆိုတာကတော့မဟုတ်ဘူးလို့ညင်ဆိုပါတယ်။သမရရော့ခ်မခဘောကိုဖမ်းဆီးသွားပြီးဆိုတဲ့ကောလာဟလာတွေမမှန်ဘူးလို့ကာကွယ်ရေးဝန်ကြီးပိုချုပ်ကြီးဘတ်တယ်လမီစင်ပိုရီကနိုင်ငံတော်ရုပ်သံကနေပြောကြားခဲ့ပါတယ်။တနပ်ပစ်ခတ်မှုတွေပေါ်ပေါက်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့လည်းပြောဆိုသွားပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကအကျဉ်းထောင်တစ်ခုကိုကတ်တပ်ဖွဲ့တွေဦးဆောင်တဲ့အမေရိကန်ကြောထောင်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF ကအခိုင်အမာဝင်စီထားပြီးလို့အကျဉ်းထောင်တာဝန်ရှိသူတွေကသတင်းရင်းနှီးမှာပြောပါတယ်။IS စစ်သွေးကြွားရည်လို့တန်ရရှိခန္ဓာသူတွေထိနေထားတဲ့အကျဉ်းထောင်တွင်ကြာရာပရိနိကပေါပောက်ခဲ့တဲ့အဒီကယုံတွေကြောင့်လူ90ထက်မနည်းသေဆုံးခဲ့ရပါတယ်။စစ်သွေးကြွားရည်ကအကျဉ်းထောင်ဂိတ်တွေအနီးမှာကားဘုံဖောက်ခွဲခဲ့တာကြောင့်ဒါဇင်နဲ့ချီတဲ့အကျဉ်းသားတွေကအယ်ဆာကာစာမြို့ရှိရာဂဝေရန်ဒေသထဲထွက်ပြေးသွားကြတယ်လို့မျက်မြင်တွေ့သူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။အကျဉ်းထောင်ဖောက်တာကိုဟန်တားနိုင်ခဲ့ပြီးတော့အနီအနားမှာပုံခုနေကြတဲ့စစ်သွေးကြွ89ဦးကိုဖမ်းမိခဲ့တယ်လို့ SDF တပ်ဦးကအစောပိုင်းမှာပြောဆိုခဲ့ပေမဲ့ထောင်ထဲကတချို့အပိုင်းတွေကိုထောင်သားတွေထိန်းချုပ်ထားကြောင်းနောက်ပိုင်းမှာဝန်ခံခဲ့ပါတယ်။စစ်သွေးကြွရဲလို့တန်ရရှိသူထောင်နဲ့ချီကိုထိန်းထားတဲ့အကျဉ်းထောင်တွင်အဒီကယုံထဲမှာသူ့ရဲ့တပ်ဖွဲ့ဝင်89ဦးထပ်မံတေဆုံးခဲ့တယ်လို့ SDF ကပြောပါတယ်။ဒီဖြစ်ရပ်ကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းနေတဲ့ Syria Democratic တပ်ဦး SDF ကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေကလေကြောင်းထိုးစစ်တွေနဲ့ကူညီပေးနေတယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကအတည်ပြုပြောဆိုပါတယ်။အာရဗ်စော်ဘွားမြတ်ပြည်တော်စု UAE မှာအပျော်ရန် drone ယာဉ်ပျံသန်းခွင်ကိုကန့်သတ်ပိတ်ပင်လိုက်ပါတယ်။ UAE နိုင်ငံထဲကအထူးလိမ့်စိတ်ကြီးတစ်ခုနဲ့ရေနံစက်ရုံတွေကိုပြီးခဲ့တဲ့တစ်ပတ်ကတက်ခိုက်ခဲ့တာသူတို့လက်ချက်ပါဆိုပြီးယီမင်ဟူသီသဘုံတွေကပြောဆိုလိုက်ပြီးတဲ့နောက်ဒီကြေညာချက်ထွက်လာတာပါ။စနေနေ့ကစပြီးတော့ကန့်သတ်ချက်ကိုမလိုက်နာပဲ drone ယာဉ်တွေပြန်သန်းတာသို့ယင်တရားဥပဒေအရတာဝန်ခံမှုရှိစေရမှာဖြစ်ပြီးစီးပွားရေးလုပ်ငန်းအရရိုက်ကူးရေးသုံး drone ယာဉ်တွေကိုတော့အသုံးပြုခွင့်ပေးကောင်းပေးမယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့တစ်ပတ်ကဖြစ်တောင်ဖြစ်ကဲ drone ယာဉ်နဲ့မီဇိုင်းတုံးတိုက်ခိုက်မှုတွေကြောင့်မြို့တော်အဘူဒါဘီထဲကရေနံတင်ယာဉ်အတော်များများပောက်ကွဲပျက်စီးခဲ့ရတယ်လို့လူသုံးဦးထက်မနည်းသေဆုံးခဲ့ရပါတယ်။ရှိမင်းမျိုးတော်ကိုထိမ့်ညှောက်ထားတဲ့ဟူသီသဘုံတွေက UAE အပါအဝင်ဆော်ဒီအာရေဗျနိုင်ငံကဦးဆောင်တဲ့မဟာမိတ်တပ်တွေကိုနှစ်နဲ့ချီတိုက်ခိုက်နေတာပါ UAE ကသူ့တပ်ဖွဲ့အတော်များများကိုရှိမင်းကနေပြညုပ်သိမ်းထားပေမဲ့လို့တိတခန့်လက်နက်ကင်တပ်ဖွဲ့တွေကတော့အဓိကထောက်ပံ့ပေးနေတာလည်းဖြစ်ပါတယ
်အဆိုရရှိထားတဲ့သတင်းတွေကိုဥတ္တပောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြတာပါခင်ဗျာ။ UAE American အတန်းကနေတင်းကုန်နေတဲ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့နိုင်ငံတကာသတင်းဆောင်ပါတွေကိုမတင်ပြခင်ပထမဦးဆုံးစကိုင်းတိုင်းကနီမြို့နယ်ကကြေးရွာတစ်ခုမိလောင်သွားတဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကနီမြို့နယ်ချင်းတွင်းမြင့်အရှိဘက်ချမ်းနှစ်ကြီးကျေးရွာမှာဇန်နဝါရီလ23ရက်မနေ့9နာရီလောက်ကစစ်ကောင်စီတပ်ကဝင်ရောက်ပစ်ခတ်လို့အနေအင်းတချို့မိလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကတော့အဲ့ဒီအနေနာချင်းတွင်းမြင့်ထဲမှာစစ်ကောင်စီရဲရင်တချို့တိုက်ခိုက်ခံရပြီးဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီအကြားအပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နားလောင်ကတင်ပြပေးမှာပါခင်ဗျာ။
စကိုင်းတိုင်းကနီမြို့ဝန်းကျင်မှာဒေသခံကကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေရမှာဒီကနေ့မနက်ပိုင်းမှာတော့စစ်ကောင်စီတပ်ကကနီမြို့နယ်ချင်းတွင်းမြင့်အရှိဖက်ကန်နှစ်ကြီးကျေးရွာကိုဝင်ရောက်ပစ်ခတ်လို့နေအိမ်တချို့မိလောင်ဆုံးရှုံးတယ်လို့ဒေသခံတွေကပြောပါတယ်။ကျေးရွာအတွင်းကခုခံနာမျိုးတိုက်ပွဲဖြစ်တာမျိုးမရှိဘဲစစ်ကောင်စီတပ်ကကျေးရွာတွေကိုတစ်ဖက်သက်ပစ်ခတ်ဝင်ရောက်လာတာလို့ကျေးရွာသားတို့က VOA ကိုပြောပါလေ
စစ်ကဝင်လာပြီးတော့အိမ်လေးကိုပြောင်းလုံးပုံစံတက်အောင်သူမီးရှို့သွားတာကြွက်တိကြွပေါ့ခုနဲ့တဲ့အိမ်နဲ့တဲ့အိမ်အဲ့လိုလေးတွေရှို့သွားတယ်ကြ။နောင်သားကအိမ်20လောက်တော့ရှိပါကြ20ကျော်လဲကျော်သွားနိုင်တယ်တိုက်ပွဲမဟုတ်ဘူးကြသူတို့ကတော့ဒီလိုပဲအဲ့လိုဟောလုံးလို့ရှိရင်ရမ်းတန်းပြီးတော့ပြစ်တာပေါ့လက်နေကြီးတွေနဲ့လက်နေကြီးလက်နေငယ်တွေနဲ့ကျွန်တော်မြေကမ်းပြီးရွာလေးဆိုတော့လေကျွန်တော်တို့ကိုယ်တိုင်လည်းကြီးကြီးလွားနေရတဲ့ဘဝကနေအများဆုံးတို့ရောက်ချင်တာပေါ့မ
လေးမနေတော့ကတော့ချင်းတွင်းမြစ်အတိုင်းဆန်တက်လာတဲ့စစ်ကောင်စီရင်တွေအဲ့ဒီကျေးရွာအနီးမှာတက်ခတ်ခံရပါတယ်အဲ့ဒီလိုတက်ခတ်ခံရတဲ့နောက်နှစ်ကြီးကျေးရွာတစ်ဖက်ကဖြစ်တဲ့မှုတော်ကျေးရွာအနီးမှာတိုက်ပွဲဖြစ်ခဲ့တယ်လို့ကနီပြည်သူကကိုရေးတာဝန်ရှိသူတို့ကပြောပါတယ် မတော်ရအောက်ဖက်မှာပလုံးပက်လာဝင်လာမှာကျွန်တော်တို့ကကပ်ပြတော့သူတို့ကယင်းတစည်းကိုဖြည့်သွားတယ်ဖြည့်သွားတော့အဲ့မှာမီးနဲ့ငယ်ဆွဲလောင်ပြီးတော့အဲ့မှာမဟုတ်ဘဲဝင်ကလိုက်တဲ့တဘောပါမဟုတ်တော့အောက်ဖက်မှာကျွန်တော်တို့ကတိုက်ခိုက်တာဆိုတော့မဟုတ်ဘဲမှာကြတော့ဒီတန်းကကဝဲတက်တယ်မရှိတော့ဘူးကြွားပဲဆိုတော့လေရွာနဲ့မီးရမှာကျွန်တော်တို့တိုက်ပွဲမဖို့ပါဘူးရွာရဲ့အောက်ဖက်မှာ တကျော်ကစစ်ရဲရင်တွေကိုပြစ်ခတ်တာတွေရှိနေတယ်ဒီအတွက်လည်း PDF တွေကိုလိုက်လံရှင်းလင်းတာမျိုးရှိတယ်လို့စစ်ကောင်စီကရခိုင်ကထုတ်ပြန်ခဲ့ပူပါတယ်စကိုင်းတိုင်းကနီမြို့နယ်အပါအဝင်မြို့နယ်အတော်များများမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားအပြန်အလှန်တိုက်ပွဲတွေကြောင့်အနီအနားကျေးရွာတွေကဘေးလွတ်ရာထွက်ပြေးနေကြတာပါမနေ့တုန်းကတော့မှုရောရွာမှာနှိမ်တချို့မီးလောင်ခဲ့တယ်လို့ကျေးရွာသားတူသေဆုံးတယ်လို့မျက်မြင်ကျေးရွာသားကပြောပါတယ်စစ်ကောင်စီတပ်ကရွာထဲဝင်ရောက်ပစ်ခတ်လို့ကျေးရွာသားတွေဘေးလွတ်ရာပြေးခဲ့ရတယ်လို့ဒေသခံကပြောပါတယ်
မီးလောင်တာတွေရောမီးအဲ့လိုမျိုးကိုလို့သူတို့တက်လာပြတယ်ပေါ့နော်ဒါအပြစ်လာမှတချို့ကဆက်ပြရရှိတယ်အခုပိတ်မိနေတယ်လို့လည်းရှိတယ်ဘာဖြစ်နေကြတော့ထွက်ပြေးကြရတော့တချို့ဆိုလည်းဆောင်းလည်းဆောင်းလည်းမပါခဲ့ဘူးဆန္ဒရေးခါမပြောနဲ့ဆောင်းလေးပါလည်းပါခဲ့ဘူးကလေးဆိုလည်းအဲ့ဒီနွေးတွေအားမပါခဲ့ဘူးပေါ့နော်အဲ့လိုတွေပြေးကြရတာ
လက်ရှိအခြေအနေမှာတော့ဒီကနေ့ဖြစ်တဲ့အနတ်ကြီးကျေးရွာအပါဝင်မှုတော်ကျေးရွာနဲ့အနီးကကျေးရွာသားတွေအများပြားဘေးလွတ်ရာထွက်ပြေးနေရပြီးတော့သူတို့အတွက်စားရရိတ်ခအခက်အခဲတွေရှိနေတယ်လို့လည်းတိသခန်တွေကပြောကြပါတယ်
နောက်လောင်တင်ပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးတော့မှာမို့ဗြိတိန်ကမောင်းသူမပါတဲ့ကားအကြောင်းအရင်ပြောပြပေးပါမယ်ဗြိတိန်နိုင်ငံအင်္ဂလန်နယ်ကမြို့လေးတစ်မြို့မှာမောင်းသူမပါတဲ့ကားတွေကိုမကြခင်တွေ့ကြရတော့မှာပါမီလ်တွန်ကင်းစ်မြို့ကနည်းပညာဆန်းသတ်မှုကတော့အဝေးကထိန်းချုပ်မောင်းနှင်ပေးတဲ့အငှားကားဝန်ဆောင်မှုပဲဖြစ်ပါတယ် AP သတင်းဆောင်မကိုမအေးတန်တာချောကတင်ပြပေးပါမယ်ခင်ဗျာ
အခုတွေ့နေရတဲ့ကားမှာမောင်းတဲ့သူမပါပါဘူးကားမောင်းသူထိုင်ကုန်မှာဘယ်သူမှမပါဘူးဆိုရင်ပိုပြီးတော့မှန်ပါတယ်ဒါကမောင်းသူမဲ့အငှားရဲ့နမူနာထုတ်ထားတဲ့ကားပါဒီကားကိုအဝေးကထိန်းချုပ်မောင်းနှင်ပြီးတော့ကားငှားတဲ့သူစီကိုအရောက်ပို့ပေးနိုင်ပါတယ်ဒီနည်းပညာကိုတည်ထွင်တဲ့ Imperial Drive Limited ကုမ္ပဏီကိုပူရဲတည်ထောင်သူလည်းဖြစ်အမှုဆောင်အရာရှိလည်းဖြစ်တဲ့ကူရှာကာဘာကဒီကားအကြောင်းရှင်းပြပါတယ
် All together will be as convenient as an Uber except you have to do the driving
ဒီကားတွေတုံးရတာ Uber လိုပဲအဆင်ပြေချောမိမှာပါကိုယ်တိုင်မောင်းရမှာတခုပါပဲဒီတော့ကားဆောင်တဲ့အချိန်စီးသူများလို့ကားမရပဲဖြစ်နေမှာလို့ဘက်ကပြောရင်ကျွန်တော်တို့ကားတွေကအရန်အဆင်ပြေမယ်ကိုယ်တိုင်မောင်းရမယ်ဆိုတော့ဈေးလည်းပိုတက်တာမယ်ကိုသွားခြင်းတဲ့နေရာရောက်ပြီဆိုရင်ရပ်ထားခဲ့ပြီး App ကနေအဝေးထိန်းမောင်းနေသူကိုလွှဲပေးလိုက်ရုံပဲကားရဆရာနေရာရှာဖို့ဒီဘာတွေလဲပူစရာမလိုပါဘူ
းဟုတ်ပါတယ်ကားငှားတဲ့သူကတယ်လီဖုန်းပေါ်မှာ application သုံးပြီးတော့ကားငှားလို့ရပါတယ်။အဲ့ဒီခါမှာကားကိုသူ့စီရအောင်လို့အဝေးကထိန်းချုပ်မောင်းနေသူကမောင်းယူလာပြီးမှဖြစ်ပါတယ်။တခြားတာမဲ့အငှားရင်နေနဲ့မတူတာကကားကိုယ်စီကိုရောက်လာတဲ့ဆိုရင်အဲ့ဒီကားငှားစီးတဲ့သူကသူ့သွားခြင်းတဲ့နေရာကိုရောက်အောင်လို့ကားကိုကိုယ့်ဘက်ကိုမောင်းသွားရမှဖြစ်ပါတယ်။အခုတော့ဒီကားကိုအင်္ဂလန်နဲ့ Milton Keynes မြို့က MK အားကစားရုံဝန်ထမ်းတွေနဲ့ဆန်းသတ်နေပါတယ်။နောက်ကြရင်တော့ Milton Keynes Dons ဘောလုံးအသင်းကဘောလုံးသမားတွေနဲ့ပါဒီကားကိုစံပြောမောင်းချီမှာဖြစ်ပါတယ်ဒီနှစ်နောက်ပိုင်းမှာကားငှားမောင်းတဲ့သူတို့လုပ်ငန်းကိုစတင်နိုင်မှုအတွက် Imperium Drive ကရည်မှန်းလှုပ်ဆောင်နေပြီးတော့သူတို့ကားဝန်ဆောင်မှုကို Fetch အဓိပ္ပာယ်ကသွားကြတယ်လို့အဓိပ္ပာယ်ရပါတယ် Fetch လို့နာမည်ပေးမှာပါသူတို့ရဲ့အစီအစဉ်ကဗြိတိန်အစိုးရတနိုင်ငံလုံးအတိုင်းအတာနဲ့အစပျိုးလှုပ်ဆောင်တဲ့ 5G Test Beds and Trials Program ရဲ့ဒီစိတ်တပိုင်းဖြစ်ပါတယ်ဒီရက်ကတော့ 5G ကျိုးမဲ့ဆက်တွေ၏ပညာကို Milton Keynes လိုမျိုးတကယ်လက်တွေ့ဘဝ application တွေမှာရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်။ Milton Keynes မြို့ကောင်စီတည်ယူပို့ဆောင်ရေးဌာနအကြီးအကဲ Brian Matthews ကသူတို့ရဲ့အစီအမံကိန်းနဲ့ပတ်သက်ပြီးတော့ခုလိုမျိုးရှင်းပြပါတယ်။
Well, this project is about exploring the new mobility solutions that are just around the corner.
ဒီစီစဉ်ကလလန်းမီတဲ့ဒီတည်ယူပို့ဆောင်ရေးပုံစံအစ်စ်တမျိုးကိုစမ်းသပ်သုံးစွဲတဲ့သဘောပါပဲ။အလျော်လျောက်မောင်းနေတဲ့ယင်ကိုသုံးပြီးလှုပ်တာပေါ့လေ 5G wireless နည်းပညာရဲ့စွမ်းဆောင်မှုကိုလည်းစမ်းသပ်သုံးဆွဲပြီးမြို့ပြတွေမှာဒါကိုဘယ်လိုထည့်သုံးလို့ရမလဲစမ်းကြည့်တာ
ပါ Imperial Drive ကဒီစီမံကိန်းလုပ်ဖို့အတွက်ဒေသနာအစိုးရ UK အစိုးရနဲ့ပုတ်ကလစ်ကယင်းနှိမ့်မြှုပ်နှံသူတွေစီက Sterling ပေါင်၄သန်းခွဲ American Dollar နဲ့ဆိုရင်ဒေါ်လာ6.16သန်းရပါတယ်ပြီးတော့ 5G နည်းပညာရဲ့ကျေးဇူးနဲ့သူတို့ကုမ္ပဏီရှေ့ကိုခြေလှမ်းချက်ကြီးလှမ်းနိုင်ခဲ့တာပါ
5G has much larger bandwidth capabilities and much lower latency. That
5G မှာက internal line bandwidth အများကြီးပိုကောင်းပြီးနှောင့်နှေးမှုလည်းပိုနေတာကြောင့်အဝေးထိန်းမောင်းနေတဲ့သူကဘေးအန္တရာယ်ကင်းကင်းနဲ့ပိုပြီးတော့မြန်မြန်မောင်းလို့ရတယ်။ဒေါ်လာဆယ် 4G နဲ့ကလမ်းတွေပေါ်မှာတနာကြီးမိုင်30နှုန်းနဲ့မောင်းနေကြတာ။မြို့ထဲမှာမောင်းဖို့သတ်မှတ်ထားတဲ့အမြန်နှုန်းနဲ့ပေါ့။ဒီတော့ရင်ကျော်တစ်ဖက်နှစ်လမ်းရှိတဲ့လမ်းတွေအမြန်လမ်းတွေပေါ်မှာတက်မောင်းလို့မရဘူး။ 5G နဲ့ဆိုရင်တော့အခုလုံနိုင်တာတဲ့ပိုလုံနိုင်မှာပဲ။အမြန်နှုန်းပိုများတဲ့လမ်းတွေပေါ်တက်လို့ရမှာပါ။
မလားကစပြီးတော့သူရဲ့ဝင်ဆောင်မှုကိုမျိုးရဲကတချို့တက်မဲ့လန်းတွေမှာစပြီးတော့လောက်တော့မှာဖြစ်ပါရဲ့ငါးယောက်စီစလုံးကနဲ့ဖြစ်ပြီးတော့နောက်တစ်ဆင့်ကိုတော့ဒီထက်ပိုပြီးတော့များလုံးနိုင်မှုမှန်းထားပါရဲ
့ Our goal as a company is to make remote driving safer than normal driving and this is really important and we believe
ကျွန်တော်တို့ကုမ္ပဏီရဲ့ရည်မှန်းချက်ကတော့အဝေးထိန်းမောင်းနေတာကအပြင်ကမောင်းနေတာထက်ပိုပြီးဘေးရန်တွေကင်းဖို့ပါပဲဒါကသိအရေးကြီးပါတယ်ဒီလိုဖြစ်နိုင်မှုလေကျွန်တော်တို့နီးပညာကျွန်တော်တို့ကွန်ပျူတာအမြင်စွမ်း software တွေနဲ့ဖြစ်အောင်လုပ်နိုင်မယ်လို့ယုံကြည်ပါတယ
်အခုစက်တက်စဲကာလာမှာတော့အဝေးထိန်းချုပ်မောင်းနေသူကအားကစားရုံတွေကအခန်းထဲကနေထိန်းချုပ်တာဖြစ်ပါတယ်ဒီဘောလုံးအားကစားရုံရဲ့အခန်းငယ်လေးရဲ့ပတင်းပေါက်ကျဲပင်းမှာထိုင်နေတဲ့အဝေးထိန်းမောင်းနေသူကအားကစားရုံမြေပြင်မှာကားကိုရှိနေတယ်ဆိုရင်ကားကိုမြင်ကွင်းထဲမှာမြင်နိုင်ပေမဲ့လေကားကမြို့ရဲလမ်းပေါ်ရောက်သွားရင်တော့ကားမှာတက်ထားတဲ့ကင်မရာကမြင်ကွင်းကိုပဲတွေ့ရတော့မှာပါအဝေးထိန်းမောင်းနေသူကကားပြိုင်တဲ့ဗီဒီယိုဂိမ်းအတွက်ထုတ်ထားတဲ့ steering wheel နဲ့ခြေနှင်းကိုအသုံးပြုမှဖြစ်ပါတယ်။အဝေးထိန်းမောင်းနေတဲ့သူတွေကိုလေ့ကျင့်သင်ကြားပေးဖို့ကလည်းတရက်တောင်မကြာပါဘူး။ Imperial Drive CEO Carver ကအခုလိုပြောပါတ
ယ်။ The operator has more granular view of what's around it because in a normal driving you have blind spots.
ဒီမှာထိန်းချုပ်မောင်းနေသူကဘေးပတ်ပတ်လည်မှာဘာတွေရှိလဲဆိုတာပိုပြီးမြင်ရပါတယ်။တမန်ကောင်းမောင်းတဲ့ပုံဆိုရင်ကိုမမြင်ရတဲ့ blind spot တွေရှိတယ်လေအခုအဝေးထိန်းမောင်းနေတာမှာကဒါမျိုးမရှိပါဘူးပြီးတော့အဲ့ဒီမြင်ရတာတွေကနေမှအဝေးထိန်းမောင်းနေသူကဆုံးဖြတ်ချက်ချပြီးရင်ကိုမောင်းနေပြတာပေါ့ 4G 5G wireless ဆက်သွယ်မှုကွန်ရက်တွေသုံးပြီးအကုန်လုံးလုပ်တာပ
ါအခုလို့သူတို့ 5G နည်းပညာကိုသုံးထားတာက 4G နည်းပညာထက်အများကြီးမြင့်တယ်ဆိုပေမဲ့အခုလိုမျိုးအဝေးထိန်းမောင်းနေမှုမှာဘေးအန္တရာယ်ကင်းရှင်းရေးနဲ့ပတ်သက်တဲ့မေးခွန်းတွေအများကြီးရှိပါသေးတယ်။တကယ်လို့အင်တာနက်နှုန်းကပုံမှန်ထက်နှေးနေမယ်။ဒါမှမဟုတ်ရင်ဒီထက်ပိုဆိုးပြီးတော့လုံးဝလိုင်းကျသွားမယ်ဆိုရင်ဘယ်လိုလုပ်ကြပါမလဲ
။ Our technology monitoring technology monitors the quality of link at all times.
ကျွန်တော်ရဲ့နည်းပညာဒီအဝေးကစောင့်ကြည့်နေတဲ့နည်းပညာပေါ့ဗျာ။ဒါကဒီအင်တာနက်လိုင်းချိတ်ဆက်မှုအရည်အသွေးကိုတစ်ချိန်လုံးစောင့်ကြည့်နေပြီးဘေးအန္တရာယ်ကင်းရှင်းရေးအတွက်လိုအပ်တာတွေလုပ်ဆောင်နေကြလေ။အချိန်ရှော့ပစ်တာမျိုးအဝေးထိန်းမောင်းနေသူကိုဘယ်အချိန်မှာမလုလို့ရတယ်မရဘူးဆိုတာသတိပေးတာမျိုးတွေလုပ်ပါတယ်ဒီလိုဆက်သွယ်မှုအခြေဆက်ပြတ်သွားခဲ့ရင်အဲ့လိုမျိုးဆိုအဝေးထိန်းမောင်းနေသူကကားကိုမထိန်းချုပ်ပေးနိုင်တော့ဘူးပေါ့အဲ့လိုမျိုးဖြစ်ခဲ့ရင်ကားကအရေးပေါ်ရက်တဲ့အဆင့်ကိုရောက်သွားပြီးတော့နောက်ဆုံးကားကိုဘေးကင်းကင်းရက်သွားနိုင်အောင်လုပ်ပေးပါမယ်ဒါကကျွန်တော်တို့ရဲ့နောက်ဆုံးဘေးကင်းလုံခြုံရေးအာမခံအဆင့်ပေါ့လေ
အဲ့ဒီကဘေးကင်အောင်လုပ်ထားတဲ့အချက်တစ်ခုကတော့အရေးပေါ်ရင်ရင်နာတဲ့ခလုတ်ပဲဖြစ်ပါလိမ့်။ကားမှာဒါလေးကိုတက်ပေးထားပါလိမ့်။ကားစည်းကွက်မှာပေါ်ပေါ်များရနေတဲ့စီးနဲ့လျှက်စစ်တွဲသုံး hybrid ကားလူ9ယောက်စီ Kia Niro စလုံးကားကို Milton Keynes မှာဒီဝန်ဆောင်မှုစတင်တဲ့အခါအသုံးပြုမှာပါ။ဒီကားကဒီလကောင်မှာမောင်းကြည့်ဖို့အသင့်ဖြစ်မယ်လို့ Imperial Drive ကပြောပါလိမ့်။ဒီတော်တွေမှာတော့ဒီကားကိုလိုအပ်တဲ့ကွန်ပျူတာတွေ၊ကင်မရာတွေ၊ software တွေတက်ပြီးတော့ဆန်းသတ်နေပါလိမ့်။ဒီလိုမျိုးမောင်းဆိုမဲ့ရင်ကအစပြုပြောအနာဂတ်မှာပို့ပြီးတိုးတက်တဲ့နည်းပညာတွေမြင်လာရမယ်လို့နည်းပညာကျွမ်းကျင်သူ Jonathan Rombie နေကပြောနေတာပ
ါ In the next 10-15 years we really expecting to see autonomous vehicle take over
နောက်2025နှစ်မှာဆိုလို့ရှိရင်ဒီလိုအလိုလျောက်မောင်းနေတဲ့ရင်တွေနေရာယူလာမှာပါလုပ်နေကြတဲ့ကုမ္ပဏီတွေကအများကြီးရှိပါတယ်သူတို့ကအဲ့ဒီအဆင့်ကိုရောက်ဖို့တဆင်ချင်းစူးစမ်းနေကြတာပါဒီတော့အလိုလျောက်မောင်းတဲ့ရင်ဆိုတာမျိုးချက်ချင်းကြီးတော့ဖြစ်မှာမဟုတ်ပါဘူးဒါပေမဲ့အခုသူတို့လူပေါ့အဝေးကထိန်းချုပ်မောင်းနေတာမျိုးလုပ်ပြီးတော့ကားကိုကိုလွန်ကျင်တဲ့နေရာကိုရောက်အောင်ပို့တယ်တကယ်တမ်းကိုကတော့မောင်းရတာပါပဲဒီဟာကအဆင့်သေးသေးလေးတော့မဟုတ်ပါဘူးသူတို့နောက်ဆုံးရောက်ချင်တဲ့ပန်းတိုင်ကိုရောက်ဖို့ခြေလမ်းတွေတော်တော်လှမ်းလိုက်တာပဲဖြစ်ပါတယ
်ဟုတ်ပါတယ် Imperial Drive ကလည်းနောက်တစ်ဆင့်ပါဆက်လုပ်ရမယ်ဆိုတာစိတ်ကူးထားပြပါပြီတကယ်လို့သာကားငှားသူကသူကိုယ်တိုင်မမောင်းချင်ပါဘူးဒီကားကိုအဝေးကထိန်းချုပ်မောင်းနေသူမောင်းပေးရမယ်ဆိုတဲ့အခြေအနေမျိုးတွေသူတို့စဉ်းစားထားတာပါ အခုသူတို့ရဲ့စီးပွားရေးပုံစံအတွက်အဝေးတန်းရင်မောင်းနေတဲ့အတွက်စီးပွားရေးဈေးကွက်အတွက်ဖွင့်ပေးနိုင်ဖို့လဲသူတို့မျှော်လင့်နေပါတယ်။အခုလောလောဆယ်မှာတော့အဝေးတန်းမောင်းနေသူတွေရဲ့အငှားကားကိုကိုယ်တိုင်မောင်းသွားမယ်။ကားငှားစီးသူတွေရဲ့အကူအညီနဲ့သူတို့ရဲ့ fetch ဝန်ဆောင်မှုကဥပါအငှားရင်ဈေးနှုန်းထက်90ရာခိုင်နှုန်းထိတက်တာလိမ့်မယ်လို့ပြောနေတာပါ။သူတို့ရဲ့ရင်စီးကားတွေဘလို့တက်မှတ်မလဲ။ဒီနေ့နောက်မှ UK မှာသူတို့ရဲ့လုပ်ငန်းကိုဘယ်လိုစမလဲဆိုတော့အသေးစိတ်ကိုတော့ဘာမှအတိအကျမပြောသေးပါဘူးရှင
်။မအေးတနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ဟောင်ကောင်ကျွန်းသားတွေရေကြမြစ်သားကိုပြောင်းရွှေ့နေထိုင်ကြဖို့စ조사နေကြတဲ့အကြောင်းကိုလည်းပြောပြပါမယ်။တနည်းအားမှာဘဝသစ်ရှာဖို့ထွက်ခွာနေကြတာကိုတရုတ်ပိုင်နယ်မြေဟောင်ကောင်ကကြုံတွေ့နေရပါတယ်။ထွက်ချင်တဲ့အကြောင်းတွေကတော့အမျိုးမျိုးပါ။သူတို့ရဲ့နယ်မြေအသစ်လို့စဉ်းစားတာကလည်းအလားတူပါပဲ။VOA သတင်းတောင် Elizabeth Lee ရဲ့သတင်းဆောင်မကိုဥတ္တမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ
။ပြောင်းရွှေ့နေထိုင်ရေးပြပွဲမှာလာရောက်ကြတဲ့ဟောင်ကောင်သူဟောင်ကောင်သားတွေဟာဘဝအပြောင်းလဲဆုံးဖြတ်ချက်တွေကိုချမှတ်နေကြရပါတယ်။သူတို့တဲကတယောက်ကတော့ Adrenaline ပါ။ပိုပြီးလွတ်လပ်နေစိတ်မကြီးတဲ့အတိုင်းပြည်ကိုသူကရှာနေပါလေ။ထိုင်ဝမ်တာမမုတ်ပြည်တိုင်းဆိုပါတော့အခုလိုသူကပြောပါတယ
်။ဟောင်ကောင်ရဲ့နေထိုင်ရေးဝန်ကျင်ကဆိုးရွားလာပုံရပါတယ်။ဒါကြောင့်စိတ်ချမ်းချမ်းသာသာနဲ့နေလို့ပိုကောင်းမဲ့နေရာကိုကျွန်တော်ရှာနေပါတယ
်ထွက်ခွာဖို့အဓိကအကြောင်းတစ်ရပ်ကတော့မကြာမီကဖြစ်ပွားခဲ့တဲ့နိုင်ငံရေးအပြောင်းအလဲပါလို့လူဝင်မှုဆိုင်ရာအတိုင်းအမြင်ခံတွေကပြောကြပါတယ်ဒီမိုကရေစီစာနာပြပွဲတွေလချီဖြစ်ခဲ့ပြီးတဲ့နောက်တရုတ်ရဲ့2020မျိုးသားလူကြုံရေးဥပဒေအရအများအပြားအဖန်စီခံခဲ့ကြပါတယ်ဥပဒေကအမျိုးသားလူကြုံရေးကိုအနှယ်ပေးနေတဲ့ရာဇဝတ်မှုကျူးလွန်သူအနေနဲ့အပေါ်ပဲတည့်ရောက်မှုရှိလိမ့်မယ်လို့တရုတ်ရဲ့ပြည်သူနေစဉ်သတင်းစာကြီးကတော့ဆိုပါလေဒါပေမဲ့အဲ့ဒီအပြောင်းလဲဟာဟောင်ကောင်ကိုပြောင်းလဲသွားစေခဲ့တယ်လို့ဟောင်ကောင်မျိုးသားအများအပြားကပြောကြပါတယ်အက်ဒရင်လိုက်ကဆက်ပြောပါတယ်တော်မ
ခင်ဆက်နေပေတော်တော်များများမှာပိတ်ပင်ကန့်သက်တာတွေပိုလာပါတယ်လွတ်လပ်စွာပြောဆိုခွင့်ကနေပညာရေးအထိပါအသစ်လှုပ်လာတဲ့ကန့်သက်ချက်တွေဥပဒေအသစ်တွေနဲ့စီမင်းစည်းကမ်းအသစ်တွေပေါ့
အပြင်ကကဘာကြီးမှာရွေးစရာတွေအများကြီးရှိပါတယ်လူကြအများဆုံးသွားစရာကတော့Britain ပေါ့1998ခုနှစ်တရုတ်ကိုပြန်မပေးမီဟောင်ကောင်ကိုကိုလိုနီအဖြစ်သိမ်းပိုက်ခဲ့တာ Britain ဘက်ကိုဂျနင်းမူဟာ UK လူဝင်မှုရေးရာကြွန့်ကျင်သူပါသူကအခုလိုပြောပါတယ်
According to our own survey
ကျမတို့ကိုယ်တိုင်လေ့လာချက်အရ80ရာခိုင်နှုန်းကျော်90ရာခိုင်နှုန်းတော့ရှိမယ်ထင်တယ်သူတို့ထိတ်ဆုံးကရွေးကြတာ Britain ပါ Visa အစီအစဉ်ကအလွယ်ဆုံးအမျိုးအစားဖြစ်တာကို
ကနေဒါနဲ့ Australia တို့ကလည်းလူကြိုက်များကြပါတယ်ပြီးတော့ထိုင်ဝမ်ရှိတယ်ငွေကြေးကိစ္စရှိသူတွေအတွက်ဟောင်ကောင်နဲ့ကတ်ရက်ရွေးစရာပေါ့လူဝင်မှုရေးရာအတိုင်းအမြင်ကအမန်ဒါကျူကအခုလိုပြောပါတယ
် Many people maybe they sell their properties in Hong Kong or sell their business in Hong Kong
လူတတော်များများကဟောင်ကောင်မှာသူတို့ပိုင်ဆိုင်နာတွေကိုရောင်းကြမယ်ဒါမှမဟုတ်လုပ်ငန်းတွေကိုရောင်းမယ်ပြီးတော့အဲ့ဒီမှာရင်းနှီးမြှုပ်နှံမှုအစ်စ်နဲ့အစကနေပြန်ဆနိုင်တယ်လေ
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံသားဖြစ်ချင်းသူတွေအတွက်ပေါ်တူဂီကဆွဲဆောင်မှုရှိပါတယ်နောက်ရွေးစရာတစ်ခုကတော့တောင်ပစိဖိတ်ကျွန်းနိုင်ငံဖီဂျီပါပဲ။ခီးသွားလုပ်ငန်းအတိုင်းအမြင်ကဂျိုးလမ်ကအခုလိုပြောတာပေါ့။
ကမ်ထုံမကျိုးကျွေးခွေးတော့ဘူးလား
။လိုအပ်ချက်ကအလွန်ကိုနည်းပါတယ်။အချင်းတို့အတွင်းမှာပတ်စပို့ရနိုင်ပါတယ
်။ဟောင်ကောင်သံတော်စီးရင်နဲ့စီးရင်ဌာနအလို့ရ2020နှစ်လဲကနေ2021နှစ်လဲကြားမှာလူရည်ရဲ့တက်တသမနှစ်ရာခိုင်နှုန်းလူပေါင်း 19,200 ဟောင်ကောင်ကထွက်သွားကြပါတယ်။အဲ့ဒီစီးရင်ကနေဆက်ထိန်းချုပ်လိုက်တာကိုထင်အပ်နေတာပါလို့ဟောင်ကောင်အစိုးရကတော့ဆိုပါတယ်ကပီးမတိုင်းမီကဟောင်ကောင်ကထွက်ကြသူတွေဟာအပြင်းမှာပဲဆက်လက်နေထိုင်ကြဖို့ရွေးချယ်လိုက်ကြတာဖြစ်ချင်းဖြစ်မယ်ဒါမှမဟုတ်ပြန်လာမရတာဖြစ်ချင်းဖြစ်မယ်လို့ပြောပါတယ်ဒါပေမဲ့မနစ်ကနဲ့ရှင်းလိုက်တဲ့အခါစုံစမ်းကြသူတွေကစေစားတက်လာတယ်လို့လူဝင်မှုရေးရာကျွမ်းကျင်သူတွေကပြောကြပါတယ်နိုင်ငံတကာလူဝင်မှုနဲ့ပစ္စည်းပိုင်ဆိုင်မှုရေးရာပြပွဲပြောရေးဆိုခွင့်ရှိသူဘက်စီကအခုလိုပြောပါတယ
်ပြောင်းရွှေ့နေထိုင်ကြမယ်လိုင်းကအမြင့်ဆုံးမရောက်သေးဘူးလို့ထင်ပါတယ်တနည်းဒါမှမဟုတ်တနည်းခွဲအတွင်းမှာထွက်သွားကြသူရေတွက်ကအမြင့်ဆုံးကိုရောက်ချင်ရောက်သွားမှာပါအ
က်ဒရင်လိုင်းကလည်းအခုလိုပြောပါတယ
်အရာရာလမ်းတွေ့ပြီဆိုတာနဲ့ပွန့်ပွန့်လင်းလင်းပြောရရင်မြန်နိုင်သမျှအမြင့်ဆုံးထွက်သွားချင်ပါတယ်ဒါပေမဲ့ကျွန်တော်မိသားစုအတွက်စဉ်းစားရမှာတွေရှိနေပြီးကျွန်တော်အလုပ်အတွက်လည်းစီစဉ်ရပါအောင်မယ်
မိဘနဲ့ကလေးတွေအတွက်စဉ်းစားနေကြရတာနဲ့အတူမပြောင်းရွှေ့ပြီးမှပြပွဲလာရောက်သူတွေအဖို့အစီအစဉ်တွေချက်မှတ်ရေးဆွဲကြဖို့လိုကြမှာပါခင်ဗျာ
ဥတ္တမန်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့ပါမယ်
VOA American တိုင်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web လိပ်စာပေါ်မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
တော်ရရှိတော့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားမှာမို့မြန်မာပြည်မှပေးစာများကဏ္ဍသတင်းတွေကတုဒအစီအစဉ်နဲ့ထူးခြားစံပြသတင်းလွှာတွေကိုမတင်ဆက်ခင်မြန်မာကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုအရင်ဆုံးတင်ပြပေးပါမယ်ဒီသွေးနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်အင်တာနက်သုံးဆွဲမှုကိုထိန်းချုပ်ကန့်သတ်ဖျက်ဆီးမှုတွေကြောင့်စီးပွားရေးအပေါ်အကျိုးသက်ရောက်မှုကိုဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကအကူအညီတင်ပြပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေအင်တာနက်သုံးဆွဲမှုကိုထိန်းချုပ်ကန့်သတ်ဖျက်တောက်မှုတွေကြောင့်စီးပွားရေးအပေါ်အကျိုးသက်ရောက်မှုအကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။ကမ္ဘာပေါ်ရှိနိုင်ငံ22နိုင်ငံရဲ့အစိုးရတွေကအင်တာနက်ထိန်းချုပ်ဖျက်တောက်မှုတွေပြုလုပ်တာကြောင့်2022ခုနှစ်အတွင်းမှာကမ္ဘာစီးပွားရေးအပေါ်အကျိုးသက်ရောက်မှုဟာအမေရိကန်ဒေါ်လာ 5.5 ဘီလီယံထိခိုက်မှုရှိတယ်။ဒါဟာကိုဗစ်ကပ်ရောဂါရဲ့အကျိုးသက်ရောက်မှုကြောင့်ကမ္ဘာစီးပွားရေးထိခိုက်နေချိန်မှာနောက်ထပ်အကျိုးသက်ရောက်မှုတစ်ခုဖြစ်တယ်လို့2022ခုနှစ်ဇန်နဝါရီလအတွင်းကထုတ်ပြန်တဲ့ Bloomberg အဖွဲ့ကြီးရဲ့နှစ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။အဟောစရာကောင်းတာကတော့မြန်မာစစ်ကောင်စီရဲ့အင်တာနက်ဖျက်တောက်ထိန်းချုပ်မှုတွေကြောင့်စီးပွားရေးပေါ်အကျိုးသက်ရောက်မှုနဲ့ထိခိုက်နစ်နာမှုတွေပဲဖြစ်ပါတယ်။2022ခုနှစ်အတွင်းမှာမြန်မာစီးပွားရေးထိခိုက်နစ်နာမှုဟာအမေရိကန်ဒေါ်လာ 2.8 ဘီလီယံအထိရှိခဲ့ပြီးကမ္ဘာပေါ်မှာပထမနဲ့ပိုဆွဲခဲ့ပါတယ်။နိုင်ဂျီးရီးယားက 1.45 ဘီလီယံနဲ့ဒုတိယ၊အိန္ဒိယက983သန်းနဲ့တတိယလိုက်ခဲ့တယ်လို့ Bloomberg အစီရင်ခံစာမှာဖော်ပြထားပါတယ်
။အင်တာနက်သုံးဆွဲမှုကိုဆိုးရွားတွေကထိန်းချုပ်ဟန်တာရာဟာ2022ခုနှစ်အတွင်းမှာနိုင်ပေါင်း3000ကျော်ရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီလိုထိန်းချုပ်ဟန်တာရာမှာအင်တာနက်လုံးဝပြတ်တောက်မှုကနိုင်ပေါင်း16,000 ကျော်အင်တာနက်ထိန်းချုပ်မှုကြောင့်မြန်နှုန်းလျှော့ချမှုကနာရီပေါင်း840နဲ့ဆိုရှယ်မီဒီယာတွေဖြစ်တဲ့ Twitter, Facebook, WhatsApp, Instagram နဲ့ YouTube တို့ကိုပိတ်ဆို့ဟန်တာမှုကနာရီပေါင်း13,000နီးပါးရှိတယ်လို့ဆိုပါတယ်။အဲ့ဒီလိုအင်တာနက်ထိန်းချုပ်ဟန်တာဖျက်တောက်ပိတ်ဆို့မှုတွေကြောင့်လူ့အခွင့်အရေးတွေကိုထိခိုက်စေခဲ့တယ်။အထူးသဖြင့်လွတ်လပ်စွာစုဝေးခွင့်ကို69ရာခိုင်နှုန်းနိုင်ငံရေးအရာဖိနှိပ်မှုတွေကြောင့်ရွေးကောက်ပွဲတွေကိုထိခိုက်စေတာက29ရာခိုင်နှုန်းနဲ့မီဒီယာတွေရဲ့လွတ်လပ်စွာရေးသားဖော်ပြခွင့်ကို29ရာခိုင်နှုန်းထိထိခိုက်စေခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်
။ဒါ့အပြင်အင်တာနက်သုံးဆွဲတာကိုထိန်းချုပ်ဟန်တာဖျက်တောက်ရမှာကုန်ကြမ်းစည်းအများဆုံးနဲ့စီးပွားရေးပေါ်အကျိုးသက်ရောက်မှုအရှိဆုံးဖြစ်စေတာကတော့ဆရာနာသိမ်းမှုတွေကြောင့်ဖြစ်ပြီးအမေရိကန်ဒေါ်လာ 2.8 ဘီလီယံရှိတယ်လို့သိရပါတယ်။တရင်းချက်လက်ထိန်းချုပ်မှုရဲ့အကျိုးသက်ရောက်မှုက 1.2 ဘီလီယံနဲ့ဒုတိယရွေးကောက်ပွဲတွေမှာနိုင်ငံရေးအရာဝင်ရောက်နှောက်ယှက်မှုတွေကြောင့်အကျိုးသက်ရောက်မှုက 365.9 သန်းနဲ့တတိယအများဆုံးဖြစ်ကြောင်းသိရပါတယ်။
ပြည်သူကိုဖိနှိပ်တဲ့အစိုးရတွေအာဏာရှင်နိုင်ငံတွေနဲ့စစ်တပ်ကအာဏာသိမ်းတဲ့နိုင်ငံတွေမှာအင်တာနက်သုံးဆွဲမှုကိုထိန်းချုပ်ကန့်သတ်ဖျက်တောက်ပိတ်ပင်တာတွေပိုလုပ်လေရှိပြီးအထူးသဖြင့်ဆိုရှယ်မီဒီယာကိုပိတ်မှတ်ထားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မက်ရှာတွင်ကစတင်က တဲ့မီဒီယာတွေကိုပိတ်ပင်တာအင်တာနက်ဆက်သွယ်ရေးစနစ်တွေကိုထိန်းချုပ်တာအ мян နှုံးရှော့ချတာဖျက်တောက်တာတွေကိုစစ်ကောင်စီကပြုလုပ်ခဲ့ပါတယ်အခုနောက်ဆုံးထိန်းချုပ်ကန့်သတ်မှုကတော့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေပေါ်မှာအခွန်တိုးကောက်လာတာပဲဖြစ်ပါတယ်စစ်ကောင်စီရဲ့2022ဇန်နဝါရီလ6ရက်နေ့ကထုတ်ပြန်တဲ့အခွန်ကောက်ဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင့်တယ်လီဖုန်းစင်ကတ်တစ်ခုဟာအရင်က1500ကျပ်နဲ့ဝယ်လို့ရနိုင်ပေမဲ့အခုအခါမှာတော့အနည်းဆုံးကျပ်2500ပေးဝယ်ရတော့မှာပါစစ်ကောင်စီကတော့နိုင်ငံရေးရွယ်ချက်နဲ့အထူးသဖြင့်ဆိုရှယ်မီဒီယာသုံးစွဲမှုကိုထိန်းချုပ်ကန့်သတ်ဖို့ရည်ရွယ်ပြီးအခွန်တွေကိုတိုးမြှင့်ပုံရပါတယ်ဒီလိုအခွန်တိုးကောက်တာနဲ့ပတ်သက်လို့စာရေးဆရာလည်းဖြစ်ဘလော့ဂါတဦးလည်းဖြစ်တဲ့ဆရာနေဖုံးလက်ကသူ့အမြင်ကိုအခုလိုပြောပါတယ်
ဟိုဒါတော့လေငွေကြေးရပါတော့သူတို့ကြက်တာပေါ့နော်ကျွန်တော်မြင်တော့ဒီထက်ပိုတဲ့ဥပဒေတင်းကျပ်မှုတွေလည်းထပ်လောက်လာအောင်မယ်လို့ထင်တယ်ဒီစစ်ကောင်စီကဒီစိုက်ဘာလုံခြုံရေးဥပဒေဆိုပြီးတော့ရေးဆွဲပြီးတော့ပြင်ဆင်နေရလဲတွေ့ရတယ်ပေါ့အဲ့ထဲမှာဆိုရင်တော်တော်စိုးစိုးဝါပြမှုပြစ်ဒဏ်တွေပါလာပြီးတော့ဒါပြည်သူလူထုကိုဒီအနည်းပညာနဲ့ဘာမှလုပ်လို့မရအောင်ပေါ့နော်အဲတင်းကျပ်တဲ့ကိစ္စမျိုးတွေလည်းရှိလာအောင်မယ်လို့ယူဆပါတယ်ဒီလိုလောက်တာကလည်းဒီပညာကိုသုံးပြီးတော့ဒီပြည်သူတွေအားလုံးဒီတက်ညီတက်ညီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ဒီ digital strike ပေါ့နော်အဲဒီကောင်ကဒီစစ်ကောင်စီကိုတော်တော်လေးအရှိုက်ထိစေတယ်လို့မြင်တယ်ကဘာလို့လဲဒါဒီပညာကြောင့်ဒါသတင်းချက်လက်တွေဟိုဖုံးအုပ်လို့မရတာအပြင်အခုနောက်ပိုင်းမှာဆိုဒီ click to donate တို့ဘာလို့ပေါ့နော်အဲဒီကနေတစင်ဒီပြည်သူတွေကဒီ click တွေနှိပ်ပြီးတော့တော်လှန်ရေးကိုထောက်ကူပြုတဲ့ကိစ္စတွေလုပ်နေတာတွေကလည်းပဲဒီစစ်ကောင်စီတော်တော်အထိနာတဲ့ဒါထိုးနှက်ချက်တွေလို့ယူဆပါရဲဟိုဘလောက်ပဲဒီတင်းကျပ်ဘလောက်ပဲခက်ခဲရှိပါမပြည်သူတွေကတော့နီးလန်းရှာပြီးတော့ဖောက်ထွက်လာကြအောင်မယ်လို့ယုံကြည်ပါတယ်ဒီဦးလက်ရှိဆင်နွှဲနေတဲ့ရေးတော်ဘုံပြည်သူရေးတော်ဘုံအောင်မြင်မှဖြစ်ပါလိမ့်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့တကယ်ကိုကြောက်စရာကောင်းတဲ့အမောင်းခက်တဲ့ကိုကျွန်တော်တို့ရောက်သွားနိုင်ပ
ါဒီနေ့ခရ ID ခက်တရင်နဲ့နီးပညာခက်ဖြစ်တဲ့အတွက်အင်တာနက်ဟာလူတိုင်းအတွက်မရှိမဖြစ်ပါအင်တာနက်ဟာကဘာပေါ်ရှိလူသားတွေနေစဉ်အသုံးပြုနေရတဲ့အသက်တမျှအရေးပါတဲ့အရာဆိုတာအားလုံးသိဖြစ်ပါတယ်။ဒါအပြင်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေအားလုံးဟာလည်းအင်တာနက်ဝန်ဆောင်မှုနဲ့ဆက်နွယ်နေကြတာပါ။ဒီကနေ့ကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေမှာတယ်လီဖုန်းဆက်သွယ်ရေးအပါအဝင်အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုကုန်ကြစရိတ်တက်တာတဲ့တက်တာအောင်ကြိုးပမ်းနေကြချိန်မှာကျွန်တော်တို့မြန်မာနိုင်ငံမှာတော့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအပေါ်မှာအခွန်တိုးကောက်ပါတယ်။ဒါအပြင်အင်တာနက်သုံးဆွဲတာကိုထိန်းချုပ်တာကန့်သတ်တာဖြတ်တောက်တာတွေလည်းပြုလုပ်နေဆဲဖြစ်ပါတယ်ဒီလိုအချိန်မှာလျှက်စစ်မီပုံမှန်မရတဲ့ပြဿနာနဲ့ပါထပ်မံရင်ဆိုင်နေရပြန်တာကြောင့်2022ခုနှစ်အတွင်းမှာမြမစီးပွားရေးအပေါ်ဘယ်လောက်အထိအကျိုးသက်ရောက်ပြီးဘယ်လောက်အထိထိခိုက်မယ်ဆိုတာမပြောနိုင်သေးပါဘူးဒါပေမဲ့သေချာတာကတော့2022ခုနှစ်အတွင်းမှာထိခိုက်နစ်နာခဲ့တဲ့အမေရိကန်ဒေါ်လာ 1.8 ဘီလီယံတက်တော့နေသွားเสียအကြောင်းမရှိပဲပို့လို့သာတိုးလာเสียရှိကြောင်းပါခင်ဗျာ
ပြည်သွင်းနိုင်စီစဉ်ပြီးမှတ်အင်ဂျင်နိုင်ကူညီတင်ဆက်ပေးထားတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့မာရီတနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကန္တာကိုနားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါရှင်ဘေးရန်ကြီးရဲ့ကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မရှင်အခုအရင်ဆုံး VOE Facebook စာမျက်နှာကကျွန်တော်တို့အစီအစဉ်ဓာတ်ရိုက်ထုတ်လွှင့်တင်ဆက်မှုအောက်မှာရေးလာတဲ့သောရရှင်တယောက်ရဲ့မှတ်ချက်တူလေးနဲ့စာချင်ပါတယ်နော်ဇင်မင်းထုံးဆိုတဲ့သောရရှင်ဖြစ်ပါတယ်မင်္ဂလာပါပြည်သူအတန်ကိုကဘာကတိအောင်တင်ပြပေးလို့ကျေးဇူးတင်ပါတယ် VOE တဲ့ဟုတ်ကဲ့ကျမတို့ကလည်းနားဆင်အားပေးကြည့်ရှုကြတဲ့သောရရှင်အားလုံးကိုကျေးဇူးအထူးတင်ရှိပါတယ်ရေဒီယိုအစီအစဉ်တင်ဆက်ပေးတဲ့ VOE ဝိုင်းတော်သားတွေအတန်တင်တာမကအခုဆိုရင်အယုတ်ပါမြင်ရလို့အထူးဝမ်းသာမိပါတယ်လို့ရေးလာတဲ့သောရရှင်ကတော့ဦးကျော်တောင်ဖြစ်ပါတယ
်မင်္ဂလာပါခင်ဗျာ VOE ရေကျွန်တော်ရေးတဲ့စာလေးကိုတော့စာပြန်မရေးပေးရင်လည်းရပါတယ်ခင်ဗျာရောက်မယ်လို့ထင်ပါတယ် စာရောက်တယ်ဆိုတဲ့သင်္ကေတလေးဘီနာကနေမှတ်ချက်လေးနဲ့ VOA တစည်းလေးကိုတွေ့တော့ကျွန်တော်စာကိုလည်းအေးဒီယူနဲ့ဖတ်ပြီးတာကိုသိရလို့ဝမ်းသာလှပါပြီ။မြန်မာပြည်အတွက်အဆဆအရရမှာ VOA တို့လိုသတင်းဌာနကြီးတွေရဲ့တင်ဆက်မှုတွေဟာမြန်မာလူလူကြီးတရားလုံးအတွက်တော့သိကိုထိရောက်မှုရှိပါတယ်။အခုလိုအချိန်မှာစစ်ကောင်စီဘက်ကလူတွေကလည်းအွန်လိုင်းပေါင်းစုံကနေမမှန်သတင်းမျိုးစုံနဲ့ပြည်သူကိုအမျိုးမျိုးလှည့်စားဂျင်းထည့်နေတဲ့အချိန်မှာကျွန်တော်တို့ပြည်သူတွေအတွက်သတင်းမှန်တွေကအထူးလိုအပ်နေတာလေ။ကျွန်တော်လည်း VOA ကိုနားထောင်လာတာနှစ်30လောက်တော့အနည်းဆုံးရှိပြီထင်ပါတယ်။မဟေးတနာကျော်တို့ဒေါခင်မျိုးသက်တို့ရဲ့အသံတွေဆိုကြားလှပါပြီ။မဟေးတနာကျော်ဆိုဟိုးငငယ်လေးကလေးကနားထောင်လာတာပါ။ဒေါခင်မျိုးသက်ဆိုရင်ဝါဝါကြီးထင်နေတာ။အခုတော့လူကိုကိုယ်တိုင်မြင်မှုရတော့ဝမ်းသာတာပေါ့ဗျာ။ကိုဇော်ဝင်းလိုင်းတို့ကိုဇော်မိုးကျော်ကိုအောင်လွင်ဦးတို့တော့တော်တော်အသက်တွေရလာကြပြီ။ခုခေတ်မှာတော့ဓာတ်ရိုက်မြင်တွေ့ခွင့်ရနေတော့ပြောလို့ရတာပေါ့။ဟိုခေတ်ကတော့ VOA ကလူတွေကိုရုံနဲ့အပြင်မှာမြင်မှုချင်းခဲ့တာ။အခုတော့သတင်းတင်ဆက်တာကြည့်ရတာကဗီဒီယိုဇာတ်လမ်းကြီးတစ်ခုကိုကြည့်နေရသလိုပါပဲ။ကျွန်တော်ကစင်းရဲချွတ်တဲ့မိသားစုဆိုတော့ခင်ဗျားတို့လိုအရန်ဖြစ်ချင်တယ်။အားကြလိုက်တာ။အမေရိကလိုနိုင်ငံကြီးကိုနေချင်လိုက်တာ။တကယ်လက်တွေ့ကြတော့ကျွန်တော်ကအမြဲတမ်းကိုစစ်တွေဖြစ်တိုက်ပွဲတွေဖြစ်ပြီးကရုချင်းတွေထဲမှာအမြဲတမ်းပုံပြီးအိတ်နေရတဲ့ကုတ်ခိုင်မျိုးလေးကပါအခုဆိုအလုံးမရှိတာလဲ၃နှစ်လောက်ရှိတော့မယ်စောင်းဝင်နေအရန်ကိုကြက်တဲပါတယ်ဗျာစစ်ဘေးဆောင်စခန်းတွေလည်းအများကြီးရှိတယ်ကျွန်တော်တို့ကစစ်ဘေးဆောင်စခန်းကလူတွေထက်ကိုပိုပြီးခက်ခဲနေပါတယ်ဗျာသူတို့ကတော့အကူအညီတရားဝင်ရထားတော့ထမင်းတော့ပုံမှန်စားနေရသေးတယ်ရရွာလူလူကအလုံးမရှိတော့စစ်ပဲကြောက်နေရတော့အဆဆခက်ပြီပေါ့ဗျာ
ဟုတ်ကဲ့ပါကျမတို့အခုဆိုရင်ရေဒီယိုအစီအစဉ်တင်ဆက်မှုကိုရုံမြင့်တန်ချာကနေပြီးတော့ဖမ်းယူကြည့်ရှုလို့ရအောင်နောက်ပြီးတော့ Facebook YouTube တို့ကနေပြီးတော့ဓာတ်ရိုက်ဗီဒီယိုနဲ့ကြည့်ရှုလို့ရအောင်ပါအစီအစဉ်တင်ဆက်ပေးနေပါတယ်နော်ဒါကြောင့်မို့ဒီတော့ရှင်ကျေးဇူးတင်တယ်လို့ရေးလာတာပါကျမတို့ကိုငငယ်ကလေးတွေကနားထောင်လာတဲ့ဦးကျော်တောင်နောက်ထောင်တကာ230တောင်ရှိပြီဆိုတော့ကျမတို့တွေနောက်ပြီးတော့ဥကြောတောင်ပြောတဲ့ကိုဇော်ဝင်းလိုင်းတို့ကိုအောင်လင်တို့အားလုံးရေဒီယိုလွှင့်တဲ့နဲ့အတူတူအသက်တွေပါလိုက်ကြီးလာကြတာဖြစ်ပါတယ်နော်ဥကြောတောင်စင်စင်ရဲ့ဘဝအခြေအနေတွေကိုဝင်မျှလာလို့လဲအထူးစိတ်မကောင်းဖြစ်ရပါတယ်ဖရရှင်တွေအားလုံးဘေးရန်ကြီးမကြုံရပဲနဲ့အဆင်ပြေကြပါစေလို့လဲအဆင်မြဲဆုတောင်းနေပါတယ်ရှင်ကျမတို့ VOA ကိုစာရေးနေကြသောရရှင်တကုံမျိုးတကအင်ကဲဦးလာထွန်းအီးမေးနဲ့ရေးပို့လာတဲ့စာတို့လေးကိုလည်းဖော်ပြပေးကြပါလိမ့
် VOA ခင်ဗျာကျမ်းမာချမ်းသာကြပါစေကြောင်းအထူးမေတ္တာပို့သလိုက်ပါရယ်ဗျာတတိယလိုင်းဒယ်လ်တာပြီးတော့ဟောအခုစတုတ္ထလိုင်းလို့ပြောရမလားအိုမီခရွန်တဲ့ကောင်းကင်မှာဝဲနေတဲ့ရဟရင်လို့ပြန်ပြန်ကြော့နေတာတစ်ခါမဟုတ်တစ်ခါကြောက်နေရလို့ပါဒါကတမျိုးနောက်တစ်မျိုးက NDAA လားဘာလားကြောက်စရာတော့မဟုတ်ဘူးထင်တယ်အရန်ပြောနေလို့ပါ2021ကနေ2022ပြောင်းသွားပြီလေဒါပေမဲ့မပြောင်းသေးတဲ့အချက်ကတော့တမိုင်းထင်တယ်ပြောင်းတယ်လို့လည်းပြောကြတာပေါ့အဲတခုရှိသေးတာကတမိုင်းတစ်ပတ်လည်တယ်ဆိုတာပါပဲအဲ့ဒါကိုစဉ်းစားရင်တွေးမိတာလေးပို့လိုက်တာပါပြင်းရင်ကြည့်ကြည့်ပ
ါတကုံမျိုးတက်ကတော့ရှင်ဦးလာထွန်းဖြစ်ပါတယ်အင်ကဲဦးလာထွန်းတယောက်ကိုကျမ်းမှာစိတ်ချမ်းသာရှိပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ဒီလိုမျိုးမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့ဒီမှတ်ချက်တွေစာရီထဲမှာဆိုရင်တော့စာတူတူလေးရေးလာတဲ့သောရရှင်ကိုချစ်ကမြန်မာနိုင်ငံမှာကိုဗစ်ဘေးရောဆီဘေးရောနဲ့လူတွေတော်တော်ထိခိုက်နေရပါပြီဆိုပြီးတော့သူတွေးရတဲ့အတွေ့အကြုံကိုရေးလာပါတယ
် VOA ရေးကျွန်တော်တို့ဘဝတွေကဒီလိုပဲနေရတော့မှာလားဗျာအခုဆိုမန်းလေးမှာစိုင်းတာရောမစိုင်းတာရောကျူးဆိုပြီးလိုက်ဖြစ်နေတယ်ဗျာကိုဗစ်ကနှိပ်စက်နိုင်ငံရေးကစိုက်ဝါအခုဆိုမန်းလေးမြို့စုံကရက်ွက်လေးတွေအားလုံးတောကရောက်ကုန်ကြပါပြီကူညီပြီးတော့ကဲနိုင်မဲ့သူတွေကိုပြောပေးကြပါခင်ဗျာ
။ဒါကတော့မန္တလေးမှာပြည်သူတွေဒုက္ခရောက်နေရပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကိုချစ်ရဲ့သူရဲ့ရင်ဖွင့်စာဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကတော့အခုလိုမျိုးမြန်မာနိုင်ငံမှာ
ဒုက္ခတွေမျိုးစုံကြုံတွေ့နေရတာကိုကမ္ဘာကြီးကတက်ဆိုင်သူတွေအားလုံးသိစေချင်လို့ဒီစာကိုရေးလိုက်ရပါတယ်ဆိုပြီးတော့သူရဲ့ရင်ဖွင့်စာကိုရေးလာပါတယ
်မင်္ဂလာပါ VOA ရေလူသားတွေနေထိုင်ကြတဲ့ကမ္ဘာကြီးမှာတက်ဆိုင်သူအားလုံးသိစေချင်လို့ဒီစာကိုရေးလိုက်ရပါတယ်အာနာရှင်တော်မီလောင်နေတာမြန်မာနိုင်ငံမှာ17လကျော်ရှိခဲ့ပါပြီတော်မီလောင်နေဆိုတာစိုးကျိုးတွေအများကြီးခံစားရတာတက်ရှိတတ္တဝါတိုင်းပါပဲမီးနဲ့နီးတဲ့တတ္တဝါတွေကပိုပြီးခံစားရပါတယ်တချို့မီးလောင်ကျွမ်းသွားကြပြီးတချို့လောင်ကျွမ်းနေတော့ပါပြောချင်တာကတော့ဗျာအာနာရှင်တော်မီလောင်ကျွမ်းတာဟာတက်ရှိတွေနေထိုင်ဖို့ခက်ခဲစေပါတယ်မီးလောင်ပြီးရင်အောက်ဆီဂျင်တွေဆုံးရှုံးရတာအားလုံးအသိပါအာနာရှင်တော်မီလောင်တာဟာလည်းဒီမိုကရေစီဆုံးရှုံးရတာပါပဲတက်ရှိတွေအတွက်အောက်ဆီဂျင်ဟာမရှိမဖြစ်ပါတော်မီတွေကိုဝိုင်းပြီးငိမ့်သက်ပေးကြဖို့လိုပါတယ်ဒီမှာစာရေးဆရာတယောက်စာပေဟောပြောပွဲမှာပြောဖူးတာကိုသွားတတိယပါတယ်။ရွာတောင်ပိုင်းမီးလောင်တာရွာမြောက်ပိုင်းကပူစရာလားတဲ့။မကြပါဘူးတောင်လေတိုက်တာနဲ့တရွာလုံးမီးလောင်သွားတယ်တဲ့။အဲ့လိုပါပဲကဘာကြီးကလည်းတတိချက်စီကျင်ပါတယ်။အာနာရှင်တောင်မီလောင်နေတာငါတို့နဲ့ဝေးပါတယ်ဆိုပြီးငြိမ်မနေကြဖို့ပါ။တက်ရှိတွေအတွက်တက်ရှိတွေကပဲကူညီနိုင်ပြီးဒီမိုကရေစီကိုလောင်ကျွမ်းနေတဲ့အာနာရှင်တောင်မီကိုအမြန်ဆုံးဝိုင်းဝန်းနှိမ့်သက်ကြဖို့လိုပါတယ်
။ဒါကတော့ကမ္ဘာတနေရာမှာဒုက္ခတွေကြုံတွေ့နေရတယ်ဆိုရင်ကိုယ်နဲ့မဆိုင်သလိုလုပ်ပြီးတော့မနေကြပါနဲ့။ဒါကမ္ဘာပြည်ထောင်လည်းဖြစ်ပါတယ်ဆိုပြီးတော့မြန်မာနိုင်ငံအရေးအလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့သူပန်ကြားလာတာဖြစ်ပါတယ်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်ရှင်။သရရှင်တွေအလုံးအတွက်ပုံမှုအစဉ်ပြေတဲ့သတင်းပတ်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးပါရနော်။ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App Number က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါဗီဒီယိုကိုလည်းစာရေးကြပါအောင်နော်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်မိုင်းသနာကြစီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ကြရပါခင်ဗျာဗီဒီယိုအမေရိကန်တန်ကနေတင်းငွေနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုဒ္ဒစီစဉ်ကိုတင်ပြပေးပါဦးမယ်နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုဒ္ဒရရည်ဖို့မညညိုလင်းကစီစဉ်တင်ဆက်ပေးနေတာပါဒီတစ်ပတ်မှာတော့ HRW ပြောလို့ခေါ်နေကြတဲ့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch အကြောင်းပြောပြပေးထားပါတယ်ခင်ဗျာ
နိုင်ငံတကာမှာလူ့အခွင့်အရေးထုတ်ဖော်မှုတွေရှိလာတဲ့အခါ Human Rights Watch HRW လို့ပြောဆိုကြတဲ့လူ့အခွင့်အရေးလေးလာစောင့်ကြည့်အဖွဲ့ဆိုတာကိုသတင်းတွေထဲမှာအမြဲကြားမြင်ကြရမှာပါ
အဲ့ဒီ HRW ဆိုတာနိုင်ငံပေါင်း80ကျော်ကလူအခွင့်အရေးကြွန့်ကျင်သူတွေ၊ရှေ့နေတွေ၊သတင်းသမားတွေ၊ပဋိပက္ခဖြစ်နေတဲ့နေရာတွေနဲ့စစ်မြေပြင်တွေမှာလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုစောင့်ကြည့်ပေးနေတဲ့သူတွေနဲ့ဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုပါပဲ။အထူးသဖြင့်တော့ဒုက္ခသည်တွေ၊အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့လူအမှုတွေကိုကာကွယ်ပေးဖို့ဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖောက်ခံရသူတွေအားလုံးတရားမျှတတဲ့အကာအကွယ်တွေရရှိပြီးအခွင့်အရေးချိုးဖောက်နေသူတွေလည်းတရားဥပဒေအောက်ကိုရောက်ရှိလာဖို့အတွက်အဓိကထားလှုံ့ဆော်ကြပါတယ်။ HRW ဟာဒီလိုဆောင်ရွက်ချက်တွေလုပ်တာမှာဘယ်အစိုးရရဲ့ထောက်ပံ့မှုကိုမှမယူဘဲအလှူရှင်တွေရဲ့အကူအညီနဲ့သာရပ်တည်နေတာဖြစ်ပြီးအလှူပေးတဲ့အလှူငွေတွေကိုလည်းတေချာစီစစ်ပြီးမှလက်ခံကြပါတယ်။အခုဆိုရင်နိုင်ငံပေါင်း100ကျော်မှာသူတေသနာပြုသူတွေအချက်အလက်ရှာဖွေသူတွေကိုထားရှိပြီးလူအခွင့်အရေးချိုးဖောက်မှုတွေကိုလေ့လာဆောင်ကြည့်ပြီးစုဆောင်းရရှိတဲ့အချက်အလက်တွေကိုတန်းနယ်ချတဲ့ social media တွေနဲ့သတင်းဌာနတွေကတဆင့်ထုတ်ဖော်ပြောဆိုတင်ပြကြပါတယ်။ဒါ့အပြင်ဒီလိုချိုးဖောက်ခံရမှုတွေကိုဥပဒေအောက်ရောက်လာဖို့ကောင်းမွန်တဲ့ policy တွေပြောင်းလဲလာဖို့အတွက်သက်ဆိုင်ရာအစိုးရတွေလက်ထံကိုင်းအဖွဲ့အစည်းတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါ HRW ကတွေ့ဆုံပါတယ်။ HRW ဟာအရှေ့ဥရောပနဲ့ဆိုဖက်ပြည်တော်စုကလူ့အခွင့်အရေးချိုးဖောက်မှုဆန်ရာတွေကိုစောင့်ကြည့်ဖို့အတွက်1988ခုနှစ်မှာလူ့အခွင့်အရေးလှုပ်ရှားသူနှစ်ဦးဖြစ်တဲ့ Robert L. Weinstein နဲ့ Ari Nyaru ဟာ Helsinki Watch ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကို American ပြည်တော်စုနယူးယောက်မှာတည်ထောင်ခဲ့တာကနေစတင်အခြေပြုခဲ့တာပါ။အဲ့ဒီနောက်မှာတော့1980ခုနှစ်နောက်ပိုင်းတွေမှာ American Watch, Asian Watch, African Watch, Middle East Watch စတဲ့လူ့အခွင့်အရေးစောင့်ကြည့်ကော်မတီတွေကိုဖွဲ့စည်းခဲ့ပြီး1988ခုနှစ်မှာတော့အဲ့ဒီကော်မတီတွေအလုံးပေါင်းစည်းပြီး Human Rights Watch ဆိုတဲ့အဖွဲ့အစည်းတစ်ခုဖြစ်လာခဲ့ပါတယ်။HRW ရုံးချုပ်ကတော့ American ပြည်အောင်စုနယူးယောက်မြို့မှာရှိပြီးနိုင်ငံပေါင်း90ကျော်မှာလည်း HRW ရဲ့လုပ်ငန်းစဉ်တွေကိုလည်းပတ်လုဆောင်နေရပါ HRW အနေနဲ့ ICC နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးဆိုတာပေါ်ပေါက်လာဖို့အတွက်လည်းဆောင်ရွက်မှုတွေမှာထင်ရှားခဲ့ပါတယ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ကမ္ဘာနိုင်ငံတွေအပေါ်လေလံဆောင်ကြည့်မှုတွေထုတ်ပြန်ပြောဆိုမှုတွေရှိသလိုမြမအရေးနဲ့ပတ်သက်ရင်လည်း HRW ကဒီစိမ့်မမှန်ဆောင်ကြည့်ပြောဆိုမှုတွေရှိခဲ့ပြီးပြီးခဲ့တဲ့ရက်ပိုင်းတွေကပဲ February 1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူလိုက်တာကြောင့်ဒီမိုကရေစီအုပ်ချုပ်ရေးဖယ်ရှားခံရပြီးတိုင်းပြည်တွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေပုံမဆိုးဝါးလာတယ်လို့ HRW ရဲ့2022ခုနှစ်ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးအစီအစဉ်ကမှဖော်ပြထားပါတယ်ရှင
်။မညညိုလင်းစီစဉ်တင်ဆက်ပေးကြတာပါခင်ဗျာ။ခုဆက်ပြီးတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါဦးမယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကဂိုမတိခရိုင်မှာကောင်းနှလုံးပါတဲ့နွားလေးတစ်ကောင်မွေးဖွားလာပါတယ်။နယ်သာလန်နိုင်ငံမှာ COVID-19 တီးကြောင်လော့ကဒေါင်းချအသွားအလာပိတ်ဆို့ကန့်သတ်ထားတာကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ပြလိုက်တီဂီတာပွဲတွေကျင်းပတဲ့နေရာတွေမှာသဘင်ညပေးတာ၊ယောဂလေ့ကျင့်တာတွေပြုလုပ်ခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မတ်ခင်ဖြူထွေးတို့ကအစူစီးတင်ပြပေးထားကြပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကဂိုမတီခရိုင်မှာကောင်းနှလုံးပါတဲ့နွားလေးတစ်ကောင်ပြီးခဲ့တဲ့အပတ်ကမွေးပါတယ်။အခုလိုကောင်းနှလုံးပါတဲ့နွားလေးဟာရှားပါပြီးတော့ဆေးပညာအရပိုလီဆက်ဖလီလို့ခေါ်တဲ့အရိုးကောင်းကနှစ်ခုမကွဲသွားပဲဆက်နေတဲ့အခြေအနေဖြစ်ပါတယ်။အဲ့ဒီကောင်းနှလုံးနဲ့နွားလေးမှာမျက်လုံးနှစ်စုံဗစက်နှစ်ခုနဲ့နရွက်နှစ်ဖက်ပါပါတယ်။အခုလိုဖြစ်ရမျိုးဟာရှားပါတဲ့အတွက်ဒီနွားကလေးအသက်ရှင်ဖို့ရာဂိုင်နှုန်းက38ရာဂိုင်နှုန်းပဲရှိမယ်လို့တရပူရပြည်နယ်သတိဆန်ကယ်ဆယ်ရေးဌာနကဆရာဝန်တဦးကပြောပါရယ်တရပူရပြည်နယ်ဟာနွားနို့အထွက်တိုးဖို့အတွက်နို့စားနမများများမွေးဖို့တွန်းအားပေးနေတဲ့ပြည်နယ်လည်းဖြစ်ပါရယ်အခုလိုကောင်းနှလုံးပါတဲ့နွားကိုမြောက်မက်ဆီဒိုနီးယားနိုင်ငံကရွာလေးတူရွာမှာပြီးခဲ့တဲ့နှစ်ဧပြီလတုန်းကလည်းမွေးဖွားခဲ့မှုပါရယ်ရှင
်ဟောင်ကောင်ကျွန်းမှာဟမ်ဆာပူးလေးဆက်တကောင်နဲ့အိမ်မွေးတိရစ္ဆာန်အယောင်းဆိုင်ကအလုသမားတယောက်မှာကိုဗစ်ရောဂါပိုးရှိတယ်လို့စစ်ဆေးတွေ့ရှိပြီးတဲ့နောက်ကျွန်းမှာရှိတဲ့ဟမ်စတာအကောင်2000လောက်ကိုညင်ညင်သာသာတပ်ဖြစ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ Leader Boss အိမ်မွေးတိရစ္ဆာန်အယောင်းဆိုင်ကအလုသမားတယောက်ကိုဗစ်ပိုးကူးစက်ခံခဲ့ရတယ်လို့စစ်ဆေးတွေ့ရှိခဲ့ရပြီးတိရစ္ဆာန်ကနေလူတွေကိုကူးစက်မှာစိုးရိမ်တဲ့အတွက်အခုလိုလှုပ်ဆောင်ခဲ့တာပါ။လူတွေမှာကူးတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာတိရစ္ဆာန်တွေကနေတဆင့်ကူးစက်တာတတ်တယ်မရှိဘူးလို့ဟောင်ကောင်ကျန်းမာရေးနဲ့မွေးမြူရေးတာဝန်ရှိသူတွေကမ္ဘာတဝန်းကသိပ္ပံပညာရှင်တွေကပြောပါတယ်။ဒါပေမဲ့လည်းဟောင်ကောင်ကျန်းမာရေးဝန်ကြီးဆိုဖီယာချန်းကတော့ကူးစက်နိုင်ခြေရှိတာနဲ့အစိုးရရဲ့ကိုဗစ်ပိုးလုံးဝမရှိစေရမူဝါဒကြောင့်
အစိုးရအနေနဲ့ဖြစ်လာနိုင်ခြေတွေရှိတာအကုန်လုံးကိုရှင်းလင်းထားတာလို့ပြောပါတယ်။အိမ်မွေးတိရိစ္ဆာန်အယောင်းဆိုင်ကိုလာခဲ့တဲ့ဈေးဝယ်သူအယောက်150လောက်ကိုလည်းတီးခြား quarantine ဝင်ကိုင်းထားပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ22ရက်နောက်ပိုင်းဝယ်လာတဲ့ hamster လေးတွေကိုတာဝန်ရှိသူတွေရှိလာအပ်ဖို့အမိန့်ထုတ်ထားတာဖြစ်ပြီးတော့အိမ်မွေးတိရိစ္ဆာန်တချို့ကိုလည်းပိတ်ထားသလိုတင်သွင်းတာနဲ့ရောင်းချခွင့်ကိုလည်းပိတ်ပင်ထားပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံမှာ COVID-19 ကြောင့်လော့ကဒေါင်းချသွားလာပိတ်ဆို့ကန့်သက်ချတာကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ပြားရိုက်တွေတီးဂီတာပွဲတွေကျင်းပတဲ့နေရာမှာစပင်းညှက်ပြီးတာယောဂလေ့ကျင့်တာတွေလုပ်ခဲ့ကြပါတယ်။တလကြာပိတ်ဆို့ထားခဲ့တဲ့နယ်သာလန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကတော့စပင်းညှက်ဆိုင်တွေနဲ့အားကစားလေ့ကျင့်တဲ့ခန်းမတွေကိုပြန်ဖွင့်ခွင့်ပေးခဲ့ပေမဲ့ရည်ကြေးမှုနဲ့ဆိုင်တဲ့နေရာတွေဖြစ်တဲ့ပြားရိုက်တွေတီးဂီတာခန်းမတွေကိုတော့ဇန်နဝါရီလ25ရက်နေ့အထိပိတ်ခိုင်းထားတာပါ။ဒီလိုပိတ်ခိုင်းထားတဲ့ COVID စီးကမ်းကိုစန့်ကျင်ပြီးလူအယောက်90နဲ့ Cup Salon Concert တေဂီတာဖျော်ဖြေပွဲကိုစပင်ညက်နေတဲ့အချိန်မှာပဲတေဂီတာတွေတီးမုတ်ပြီးတော့လုပ်ခဲ့ကြတာပါ။အမ်စတာဒန်ကဗန်ဂိုးပကြီးပြတိုင်းဆိုရင်လည်းဧည့်သည်တွေကိုဖွင့်လှစ်ပြသခဲ့ပြီးလာရောက်တဲ့သူတွေအတွက်ထိုက်ကြည့်လေ့ကျင့်ခန်းနဲ့လက်သေးအလှပြင်နာတွေလုပ်ပေးခဲ့ပါတယ်။လာရောက်သူတွေအနေနဲ့ COVID ကာကွယ်ဆေးထိုးပြီးပြီလားဒါမှမဟုတ်ကူးဆက်ခံရပြီလို့ပြန်ကောင်းသွားပြီလားဆိုတာပြသရမှာဖြစ်တယ်လို့မျက်နှာဖုံးတွေဝစ်ဆင်ပြီးခက်ခွာခွာနေကြမှာပါအခုလိုပြားရိုက်တွေကိုပိတ်ထားတဲ့စီကန်းကိုလိုက်နာအောင်ကြီးကြပ်မှာပါလို့အမ်စတာဒန်မြို့တော်ဝန်ကပြောပေမဲ့လက်ရှိမှာတော့လက်တွေ့လုံဆောင်တာမရှိသေးပါဘူးနယ်သာလန်နိုင်ငံမှာကိုဗစ်ကူးဆက်သူ3000ကျော်နေဆင်ရှိနေတာကြောင့်စံချိန်တင်များပြနေပါတယ်ရှင
်ဒူဘိုင်းမြို့ကဆိုသဘီကုမ္ပဏီလေလံဌာနမှာအလေးချိန်ကာရက် $500 ဒေါ်ရှိတဲ့အနက်ရောင်စိန်လုံးကြီးတုံးကိုပြသလိုက်ပါတယ်။ The Enigma လျှို့ဝှက်စမ်းကျဲလို့နာမည်ပေးထားတဲ့ဒီစိန်ကြီးဟာကမ္ဘာအပြင်ဘက်ကလာတာဖြစ်နိုင်တယ်လို့ Sotheby's ကုမ္ပဏီကပြောပါတယ်။ဒီစိန်ကြီးဟာကာဗွန်ဒိုစိန်တွေနဲ့ကမ္ဘာပေါ်ကိုကျလာတဲ့ဥက္ကာခဲတွေတိုက်မိပြီးအရေးပျော်သွားတာကနေဖြစ်လာတာဒါမှမဟုတ်ဥက္ကာခဲတွေကိုယ်တိုင်ကနေဖြစ်လာတာလို့ယုံကြည်တဲ့အကြောင်းကုမ္ပဏီတာဝန်ရှိသူတို့ကပြောပါတယ်။555.55 ကာရက်ရှိတဲ့ဒီအနက်ရောင်စိန်ကြီးရဲ့ထူးခြားချက်ကတော့နံပါတ်5ခန်းတန်းဖြစ်ပြီးတော့မျက်နှာပြင်ကလည်း55ခုရှိပါတယ်။ဖေဖော်ဝါရီလကျရင်လန်ဒန်မြို့မှာလေးလန်တင်ရောင်းချမှာဖြစ်ပြီးတော့ဒူဘိုင်းနဲ့လော့စ်အိန်ဂျလိစ်မြို့တွေမှာသတင်းတောက်တွေနဲ့အများပြည်သူကိုလှည့်လည်ပြသတာပါ။ဒီစိန်ကြီးကိုအနည်းဆုံးဗြိတိန်ပေါင် 5 တန်း၊အမေရိကန်ဒေါ်လာ 6.8 တန်းလောက်နဲ့လေးလန်တင်ရောင်းချဖို့ဆိုသဘီလေးလန်ကုမ္ပဏီကညွှန်မှန်းထားပါတယ်ခင်ဗျာ
။ကိုငင်းကြတဲ့မက်ခင်ဖြူထွေးတို့စူးစီးတင်ဆက်တဲ့ကမ္ဘာတလွှားထူးခြားဆန်းပြသတင်းလွှာတွေကိုနားဆင်ကြကြရတာပါခင်ဗျာတင်းငင်းငွေနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲပြည်အမေရိကန်အထံကနေတင်းငင်းငွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်ပါခင်ဗျာမြန်မာအရေးအရှိတောင်အာရှနိုင်ငံများအပြင်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်5ရပ်ကိုအကောင့်ထည့်ဖော်ရမှာစစ်ကောင်စီရဲ့လမ်းပြမြေပုံ5ချက်နဲ့သွားမချိတ်ဆက်တင်ဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်မြန်မာနိုင်ငံအပေါ်ချင်းကပ်မှုဟာသဘောတူထားပြီးမူတွေအထူးသဖြင့်ဘုံသဘောတူညီချက်5ရပ်အပေါ်အခြေခံပြီးချင်းကပ်တယ်လို့လည်းသူကပြောပါတယ်အားလုံးပါဝင်တဲ့တနင်္ဂနွေလုံးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲတရားဖြစ်လာအောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကိုပါဝင်ပတ်သက်သူတွေအဖွဲ့တွေနဲ့တွေ့ဆုံခွင့်ရအောင်စီစဉ်ပေးဖို့လည်းစစ်ကောင်စီကိုအင်ဒိုနီးရှားသမ္မတကတိုက်တွန်းလိုက်ပါတယ်အီရန်ဒေါ်လာရေးအဆောင်တက်IRGC ကမြန်မာစစ်တပ်ကိုလက်နက်တွေပို့ပေးနေသလားလို့ Asia Times သတင်းဌာနကမေးခွန်းထုတ်လိုက်ပါတယ်ဇန်နဝါရီလ23ရက်နေ့ကအီရန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိခဲ့တယ်လို့အရှိတောင်အရှာအခြေစိုက်တန်တမာနေရဲ့သတင်းကိုကိုးကားပြီး Asia Times ကဆိုပါတယ်အီရန်ကုန်တင်လေကြောင်းလိုင်း Kishan Fars Air လေယာဉ်ဟာအီရန်ရဲ့ဒုတိယအကြီးဆုံးမြို့မရှတ်ကနေထွက်ခွာလာပြီးမြန်မာနိုင်ငံကိုဂျာတာပရိတ်ကရောက်ရှိခဲ့တယ်လို့လေယာဉ်တွေအသွားအလာကိုလိုက်ကြည့်နေတဲ့ Flight Trader 24ရဲ့ Internet အချက်အလက်တွေကိုကိုးကားပြီး Asia Times သတင်းကဖော်ပြပါရခင်ဗျာ။အီရန်ကကုလသမဂ္ဂကိုပေးစရှိတဲ့အမေရိကန်ဒေါ်လာ18တန်းကိုတောင်ကိုရီးယားကပေးလိုက်ပြီးဖြစ်ပါရခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်တွေရဲ့တင်းနှင်းငွေနေညအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ဒီကနေ့တဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပြီးစပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Nick Ivanov တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိနိုင်တဲ့ကွာမြန်မာပြည်သူပြည်သားအားလုံးလူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝပြီးတော့ကျန်းမာရှင်လန်းနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.